Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ်ဇွန်လ14ရက်စနေနေ့ညပဲ VOA စီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ24 25 32ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညစီစဉ်မှုကတော့ကျမနန္ဒချမ်းပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမတ်တင်ကြီးထိုက်နေကျွန်တော်ကြော်ကြော်သိင်းကြည့်ကြပါပါယူကရိန်းခွဲထွက်ရေးဝါဒီတွေကဆူရဆက်လက်ရင်စင်ကိုပြစ်ချလိုက်လို့လူ69ဦးသေဆုံးသွားပါတယ်ပင်လယ်ရေပိုင်နဲ့အငင်းပေါမှုကိစ္စတရုတ်ကဗီယက်နမ်နဲ့ဖိလစ်ပိုင်ကိုအပြင်းထန်တုံ့ပြန်ပြောဆိုလိုက်ပါတယ်။ကမ္ဘာဖလားဘောလုံးပွဲဒီကနေ့ပွဲစဉ်တွေမှာတော့၄ပွဲကစားဖို့ရှိပြီးအင်္ဂလန်နဲ့အီတလီပွဲလည်းပါဝင်ပါတယ်။ဒီသတင်းတွေနဲ့တူတခြားထိပ်တန်းသတင်းတွေကိုလည်းကြီးညာပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြီးညာပြီးတဲ့အခါနားဆင်ရမယ့်ဆောင်းပါးတွေမှာဆိုရင်တော့ပြည်ပမှာတွားရောက်လှုပ်လှုပ်ကင်ကြတဲ့မြမအလုံသမားတွေကိုအကာအကွယ်ပေးမဲ့ဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်တွင်အစိုးတင်သွင်းရမှာဘာကြောင့်ရှုံ့နှိမ်ခဲ့ရတာပါလဲ။
အလုံသမားလူမှုဘူလိုရေးဝန်ကြီးဌာနကျွန်တော်ရဲ့တင်ပြချက်ကိုသူတို့ကြိုဆိုတော့လည်းပေါ့သူတို့ကတော့ဥပဒေပြဋ္ဌာန်းမှုမလိုဘူးဆိုတဲ့သဘောထားပေးတာပေါ့
အပြည့်အစုံကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒီအကြောင်းနဲ့တူတပတ်အတွင်းကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားခဲ့ကြတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေနဲ့နောက်ပိုင်းမှာကြာရင်လည်းဒီမိုကရေစီရဲ့အခြေခံအချက်တစ်ခုဖြစ်တဲ့မတူကွဲပြားမှုကိုနားလည်လက်ခံနိုင်စွမ်းမြန်မာပြည်သူတွေမှာဘယ်လောက်ရှိကြသလဲဒီလိုမတူကွဲပြားမှုတွေကိုနားလည်လက်ခံတဲ့နေရာမှာရောအကန့်အသတ်တွေထားတင်သလားဆိုတာနဲ့ပတ်သက်ပြီးဆွေးနွေးကြမယ်ဒိုင်းရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ်ရှင်ဒီအစီအစဉ်တွေကိုအလှည့်မပေးခင်မှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်ကကြီးညာပေးပါမယ်ရှင
်ယူကရိန်းနိုင်ငံမှာရုရှားလူလာတဲ့ခွတ်တော်ရေးဝါဒီတွေကစစ်ဖက်တပ်ရင်ပို့ဆောင်ရေးလေရင်စင်းကိုပစ်ချလိုက်တာကြောင့်လေရင်ပေါ်ပါလူ49ဦးစလုံးသေဆုံးသွားတယ်လို့ယူကရိန်းရှင်နေချုပ်ယုံကပြောလိုက်ပါတယ်ယူကရိန်းလီဒါကအီလူရှင်86လေရင်ကိုတပုန်နေပစ်ချတဲ့အတွက်တပ်ဖွဲ့ဝင်40နဲ့လေရင်ဝန်ထမ်း9ဦးစနေနေ့အစောပိုင်းကသေဆုံးသွားတယ်လို့အလီယုံကပြောတာပါတပ်ဖွဲ့ဝင်တွေနဲ့ထောက်ပံ့ရေးပစ္စည်းတွေကိုတင်သွားတဲ့လေရင်ဟာလူဟန်စ်လေစစ်ကိုဆင်းကနီးမှာခွဲထွက်ရေးဝါဒီတွေကဆက်တနက်ကြီးနဲ့ပစ်ချခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်အခုဖြစ်ရက်ကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေအရရာဇဝတ်ကြောင့်စုံစမ်းစစ်ဆေးနေတယ်လို့ရှင်းနေချုပ်ယုံကပြောပါတယ်ရုရှားနိုင်ငံကတင့်ကားတွေနဲ့တခြားလက်နက်ကြီးတွေကိုယူကရိန်းနိုင်ငံကတိကျခွတ်ထွက်ရေးဝါဒီတွေစီပို့ခဲ့ရတယ်ဆိုတာတောက်ကြနေမှာအမေရိကန်နိုင်ငံကြီးဌာနကအတည်ပြုပြောဆိုခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာနောက်တစ်ကြော်သမ္မတရွေးကောက်ပွဲအတွက်မဲပေးတာတွေကိုတိုက်ခိုက်မယ်လို့တာလီဘန်တွေကချိန်ချောက်ထားတဲ့ကြားကပဲမဲဆန္ဒရှင်တွေစပြီးတော့မဲပေးနေကြပါပြီ။ဒီကနေ့ရွေးကောက်ပွဲကိုနှောက်ယှက်မယ်လို့တာလီဘန်တွေကအခိုင်အမာပြောထားတာပါ။မဲယုံတွေဘေးကင်းလုံခြုံစေဖို့အတွက်လုံခြုံရေးတပ်ဖွဲ့တွေကနောက်ဆုံးအကြိမ်ပြင်ဆင်မှုတွေလုပ်နေကြတာနဲ့အမျှနိုင်ငံတော်ဝန်မှာတော့စိုးရင်ကြောက်ကြတဲ့ခံစားမှုမျိုးရှိနေကြပါတယ်။ဒီကနေ့မနက်ပိုင်းကကပူးမြို့တော်မှာပောက်ကွဲမှုအများအပြားရှိခဲ့ပေမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းမျိုးတွေတော့မကြားရသေးဘူးလို့ VOA သတင်းတောက် Sharon Ben ကပြောပါတယ်။အာဖဂန်တပ်ဖွဲ့တွေကစစ်စရေးဂိတ်တွေပို့ချတာ၊ကားတွေကိုရှာတာ၊ကပူးမြို့တဲ့ကိုထရက်ကားတွေမဝင်ရဘူးလို့ကန့်သတ်တာတွေနဲ့လုံခြုံရေးတွေကိုတိတိတသားတိုးမြှင့်ချထားပါတယ်။သမ္မတကိုယ်စားလှယ်လောင်းနေဖြစ်ကြတဲ့အဗ်ဒူလာအဗ်ဒူလာနဲ့အာရှက်ဂါနီတို့ကအမေရိကန်ပြည်ထောင်စုနဲ့အနီးကပ်စစ်ဖက်ဆက်ဆံရေးကိုဆက်ပြီးထိန်းသိမ်းသွားမယ်လို့ကြေညာပြောဆိုထားကြပါတယ်။အဲ့ဒီလိုသာဆိုရင်တော့အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးနဲ့အာဖဂန်စစ်ဖက်နဲ့ရဲဘက်ကိုလေ့ကျင့်အကြံပေးတာတွေဆက်လုပ်ဖို့အတွက်အမေရိကန်တပ်ဖွဲ့ဝင်1000နီးပါးကိုအာဖဂန်မှာနောက်ထပ်နှစ်နှစ်ဆက်ထားနိုင်မှာဖြစ်ပါတယ်ရှင်။
အီရန်နိုင်ငံမြောက်ပိုင်းမှာဒီသတင်းပတ်အတွင်းရှစ်ဆက်ထိုးစစ်ဆင်နေတဲ့အစ္စလာမ်မစ်စစ်သွေးကြော်တွေကိုရင်ဆိုင်တိုက်ခိုက်ဖို့အတွက်ရာဘောများစွာသောအီရန်လူငယ်တွေဟာဘက်ဂရက်မြို့တော်နဲ့တခြားနေရာတွေမှာဖွင့်ထားတဲ့စခန်းတွေမှာဒီကနေ့ကုသဘောနဲ့ကိုစီးရင်ပေးသွင်းနေကြပါတယ်။အီရန်နိုင်ငံရဲ့အထူးလေးစားခံရတဲ့ရှီယာဘာသာရေးကောင်ဆောင်ကြီးအယာတိုလာအလီအယ်စစ်စတာနီကနှိုးဆော်လိုက်ပြီးတဲ့နောက်လူငယ်တွေအခုလိုစီးရင်ပေးသွင်းလာကြတာပါ။ကိုယ်နိုင်ငံကိုယ်လူမျိုးနဲ့ဘာသာရေးအထွတ်မြတ်နေရာတွေကိုကာကွယ်ဖို့အတွက်အကြမ်းဖက်သမားတွေကိုစန့်ကျင်တိုက်ပွဲဝင်ဖို့အယ်စစ်စတာနီရဲ့ပြောရေးဆိုခွင့်ရှိသူကကာဘာလာမြို့ပလီတခုမှာတောက်ကြနေကတိုက်တွန်းခဲ့တာပါ။စစ်သွေးကြော်တွေကိုတိုက်ခိုက်တဲ့နေရာမှာစစ်သားတွေကိုအကူအညီပေးဖို့လိုအားပေးပြီးရောက်လာနေပြီလို့ဆာမာရာမြို့မှာစစ်တပ်အရာရှိတွေကိုဝန်ကြီးချုပ်နူရီအယ်မာလီကီကပြောခဲ့ပါတယ်
။အာဖဂန်နစ္စတန်ကတာလီဘန်တွေလက်ထဲမှာ၅နှစ်ကြာအဖမ်းခံထားရပြီးတဲ့နောက်အမေရိကန်ပြည်ထောင်စုစီပြန်ရောက်လာတဲ့တပ်ချက်ကြီးဘိုးဘယ်ဒေါ်ဟာကြမ်းကြမ်းမာမာရှိပုံရတယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကပြောလိုက်ပါတယ်။သူဆေးကုသမှုခံယူခဲ့တဲ့ဂျာမနီနိုင်ငံကနေစစ်လေရင်နဲ့တက်ဆက်စ်ပြည်နယ်ဆန်အန်တိုနီယိုမြို့ရောက်လာချိန်မှာသူ့ကိုတွေ့ဆုံမေးမြန်းသူတွေနဲ့တွေ့ဆုံဖို့အလွန်အလောက်ကောင်းမွန်တဲ့အခြေအနေမှာရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဖမ်းခံထားရတဲ့အချိန်ကာလအတွင်းကြုံတွေ့ခံစားခဲ့ရတာတွေကနေပြန်ပြီးနလန်းထူလာတဲ့အချိန်အထိဘဒယ်ဟာဆန်အန်တိုနီယိုမြို့စစ်ဖက်စေးဌာနမှာရှိနေမယ်လို့စစ်ဖက်အာဏာပိုင်တို့ကပြောပါတယ်။ အာဖဂန်နစ္စတန်မှာသူအဖမ်းခံခဲ့ရတာပြန်လွတ်လာတာတွေနဲ့ပတ်သက်ပြီးထွက်နေတဲ့အခြေအနေအငင်းပွားပွေရတဲ့အကြောင်းဘက်ဒော့ကိုအတိမပေးရသေးပါဘူးဘက်ဒော့ဟာ2009ခုနှစ်ကအာဖဂန်နစ္စတန်မှာသူတာဝန်ကျနေတဲ့စခန်းကနေထွက်သွားခဲ့တာလို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်တချိန်လုံးကသူ့ရဲ့တပ်တွင်လုပ်ဖော်ကင်ဘက်တွေကတော့သူဟာကိုယ်သဘောနဲ့ကိုလူလူလာလာတက်ကိုစွန့်သွားခဲ့တာလို့ပြောနေကြပါတယ်ရှင်
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 12.13 လိုင်းနိုမီတာ25 kHz 11.965 လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရေစနေနေ့ညဘက်သတင်းများကိုဆက်လက်နားဆင်နေကြတာပါမြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာလက်ထောက်တွင်းမှုချုပ်ကျွန်းဝါကင်ကန်ဟာကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်ခင်းစီတွင်ကိုမနေ့ကအဆုံးသတ်ပြီးအဲဒီကဒေသခံတွေရဲ့လူသားချင်းစာနာကူညီမှုလိုအပ်ချက်ရှိနေတာတွေကိုထောက်ပြလိုက်ပါတယ်။လူဦးရေ42,000လောက်အတွက်အသေးရှင်ရေးပေါ်လိုအပ်ချက်တွေကိုအကူအညီပေးဖို့လူသားချင်းစာနာကူညီရေးလူသားတွေရဲ့ခက်ခဲစင်ခေါ်ချက်တွေကိုသူမြင်တွေ့ခဲ့ရတယ်လို့ကျွန်းဝါကင်ကမနေ့ကကြေညာထုတ်ပြန်ပါတယ်။လူဟာရခိုင်ပြည်နယ်စစ်တွေနဲ့ပေါတော်မြူနယ်တွေကိုနေဆက်ရေးရဒုတိယဝန်ကြီးနဲ့လူသားရောက်ပြီးအဲဒီကဒုက္ခသည်တွေနဲ့အကြမ်းဖက်မှုတန်ခံစားရတဲ့လူမှုအတိုင်းဝိုင်းတွေကိုတွေ့ဆုံခဲ့ပါတယ်။ပြည်ကရဲမလာ26နဲ့28ရက်နေ့တွေမှာစစ်တွေကကုလသမဂ္ဂနဲ့အကူအညီပေးရေးယူနေတဲ့ဂျပန်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းအကူအညီပေးလို့ဆောင်မှုအခြေအနေတွေကိုဒေသခံတွေနဲ့ရောအကူအညီပေးရေးလူသားတွေနဲ့ပါတွေ့ဆုံပြီးအကြက်ဖြတ်လေ့လာခဲ့တယ်လို့ကုလသမဂ္ဂကြီးညာချက်မှာဖော်ပြပါတယ်။ဒီနောက်ပိုင်းအခြေအနေမှာပြည်သူ့ဆွေးနွေးဘက်ကအကူအညီဆောင်ရွက်မှုတွေရှိတယ်ဆိုပေမဲ့လူသားချင်းစာနာကူညီမှုပေးနေတဲ့လုပ်ငန်းကြီးအတိုင်းတာဟာအရင်ကတည်းကစာရင်60ရာခိုင်နှုန်းအောင်ရောက်ကြနေတယ်လို့လည်းဆိုပါတယ်။ဒီလိုအကူအညီတွေအပြည့်အဝပေးနိုင်ဖို့အတွက်ပြည်တွင်းရောပြည်ပကပါအကူအညီပေးလူသားတွေရဲ့လုံခြုံဘေးကင်းမှုကိုအာမခံဖို့လိုတယ်လို့လည်းလက်ထောက်တွင်းမှုချုပ်ကျွန်းဝါကန်ကပြောပါတယ်။မစ်ကန်ဟာ KIO နဲ့မြန်မာဆွေရကြတက်ခတ်မှုတွေကြောင့်စေဘေးဒဏ်ခံနေရတဲ့ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုလည်းတွားရောက်ခဲ့ပါတယ်။အခြားသားပြည်သူတွေလုံခြုံဘေးကင်းရေးနဲ့သူတို့လိုအပ်ချက်တွေကိုနိုင်ငံတကာလူသားချင်းစာနာကူညီမှုစံနှုန်းစံထားတိုင်းလိစားလိုက်နာဖို့နှစ်ပတ်စလုံးမှာတာဝန်ရှိတယ်လို့မစ်ကန်ကပြောပါတယ်။လက်ထောက်တွင်းမှုချုပ်ကျွန်းဝါကန်ကရှေ့သတင်းပတ်ထံမှာနယူးယောက်ကကုလသမဂ္ဂဌာနချုပ်ကိုပြန်ရောက်ပါလိမ့်မယ်။သူကြီးစင်နဲ့ပတ်သက်လို့ကုလသမဂ္ဂကိုအစီရင်ခံပြီးရင်တော့ရှေ့သတင်းပတ်ထဲမှာပဲမြန်မာနိုင်ငံနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်ဖို့ရှိနေပါတယ်
။တောက်ချာနေကလုတ်ခဲ့တဲ့ပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူအစားချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေရဲ့24ချိန်မြောက်အစည်းအဝေးအတွင်းတောင်တရုတ်ပင်လယ်ရေပြင်ပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်ပြီးဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေရဲ့ဆွတ်ဆွဲချက်တွေကိုတရုတ်တို့ကအပြင်းအထန်တုံ့ပြန်ခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ကတရုတ်တို့ရဲ့ရှီရှာကျွန်းတွေပတ်လည်ရေပြင်မှာတရုတ်ရဲ့အမှတ် 681 ရေနံတူးစင်ကိုရန်လိုနှောက်ယှက်တဲ့ဆိုတဲ့ဗီယက်နမ်ရဲ့မကြသေးခင်ကလောရက်တွေအပေါ်ကုလသမဂ္ဂဆိုင်ရာတရုတ်အမြဲတမ်းကိုယ်စားလှယ်အဖွဲ့ရဲ့ဒုတိယကောင်ဆောင်ဝမ်မင်းကအစည်းအဝေးအတွင်းမှာရှင်းလင်းပြောဆိုခဲ့ပါတယ်။တရုတ်ရဲ့အချုပ်အခြာအနာပိုင်မှုကိုလေးစားလိုက်နာပြီးတင်းမာမှုရော့စေဖို့ရန်လိုတဲ့လောရက်တွေကိုရပ်ပစ်ပါလို့ဝမ်ကဗီယက်နမ်ကိုတိုက်တွန်းခဲ့ပါတယ်။တရုတ်နဲ့ဖိလစ်ပိုင်ကြားရေပြင်ပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်လို့တော့တရုတ်တို့ရဲ့နန်ရှာကျွန်းတွေကတချို့ကိုဖိလစ်ပိုင်ကတရားမဝင်သိမ်းပိုက်ထားပြီးသူတို့ရဲ့ရန်ဆတဲ့လုပ်ရက်ကိုတရားဝင်ဖြစ်စေဖို့နိုင်ငံတကာစစ်ဆန်ညှိနှိုင်းမှုတစ်ခုဖြစ်အောင်ကြိုးစားနေတာလို့ဝမ်ကပြောခဲ့ပါတယ်ရှင်
။အိန္ဒိယနိုင်ငံမြောက်ပိုင်းမှာလျှက်စစ်မီးနဲ့ရေဖြတ်တောက်မှုအပေါ်ဆန္ဒပြပွဲတွေနဲ့အထီးကျုံတွေတောက်ကြနေကနယူးဒီလီမြို့တော်မှာဆက်ဖြစ်ခဲ့ပါတယ်။တာမန်ထက်လွန်ခဲ့တဲ့အပူချိန်ကြောင့်အိန္ဒိယနိုင်ငံရဲ့လျှက်စစ်တပ်ထုတ်လို့ရေထိခိုက်နေရပြီးနိုင်ငံမြောက်ပိုင်းတစ်ချောင်းမှာဆူရွားတဲ့လျှက်စစ်မီးပြတ်တောက်တဲ့ဒဏ်နဲ့ကြုံနေရတာပါ။အဲ့ဒီမြောက်ပိုင်းကတချို့နေရာတွေမှာဆိုရင်တင်းတပတ်နီးပါးကြာအပူချိန် 46 ဒီဂရီဆယ်စီယပ်စ်အထိရှိခဲ့ပါတယ်။အခြေခံလိုအပ်ချက်တွေဖြစ်တဲ့လျှက်စစ်မီးနဲ့ရေကိုအစိုးရကအလုံးလောက်မပေးနိုင်တဲ့အတွက်ကြာသပတေးနေ့ကစပြီးတော့လူတွေဆန္ဒပြခဲ့ကြတာပါ။လိုအပ်ချက်များလာတာကိုပြည်မြင်အောင်ပေးနိုင်ဖို့လျှက်စစ်တပ်အားဖြန့်ဖြူးရေးကိုအစိုးရကထိန်းချုပ်လိုက်တာနဲ့အမျှနယူးဒီလီမြို့တော်မှာအချိန်ကြာကြာလျှက်စစ်မီးပြတ်တောက်မှုနဲ့ကြုံနေရပါတယ်။မြို့တော်ရဲ့အပူချိန်ဟာ62နှစ်အတွင်းမြင့်ဆုံးအဖြစ် 48.8 ဒီဂရီအထိဆန်းကျင်နေပူပြင်းခဲ့တယ်လို့လူတွေရဲ့ဒေါသကလည်းအပူချိန်နဲ့အတူမြင့်တက်လာခဲ့ပါတယ်။စွမ်းအင်အခြေခံဆောက်အုံအားနည်းတဲ့ပေါ်အနာရပါရာဒီယာဂျာနတာပါတီဦးဆောင်တဲ့ဆိုဝတ်တက်ကအရင်အစိုးရကိုချက်ချင်းအပြစ်တင်ခဲ့ပေမဲ့လူတွေကတော့လက်ညှိုးထိုးအပြစ်ပုံချနေတာကိုစိတ်မဝင်စားကြပါဘူး။လိမ်မဲဆိုင်ရာအကြမ်းဖက်တဲ့လူရဲတွေကိုအတိတ်မှာထားခဲ့ဖို့အချိန်ရောက်ပြီလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်
။ We have to speak out loudly and clearly.against one of the most persistent and neglected
ရှီချာဇုံးနဲ့အမေလျော့ခံထားရဆုံးတွေးကြည့်လို့ရသလောက်တရားမမျှတမှုကိုစန့်ကျင်နေဆိုတာကျေလွန်စွာနဲ့ရှင်းလင်းစွာကျွန်တော်တို့ပြောရပါမယ်။ရာဇဝတ်သားတွေကိုရေးယူပြီးအပြစ်ပေးမခံရဘဲကင်းလွတ်နေတာကိုအဆုံးသတ်ဖို့တိုက်ပွဲဝင်ရပါလိမ့်မယ်။ကျူးလွန်ခံရသူတွေကိုအရှက်ရအောင်လုပ်တဲ့အစားကျူးလွန်သူတွေကိုအပြစ်ပေးရပါမယ်လို့ဂျွန်ကယ်ရီကပြောတာပါ။လန်ဒန်မြို့မှာကျင်းပခဲ့တဲ့ပြည်ပခန့်ဖြစ်ပွားရာနေရာတွေမှာလိမ်မဲဆိုင်ရာအကြမ်းဖက်မှုတွေဆုံးသတ်ရေးနိုင်ငံတကာညီလာခံတစ်ခုရဲ့အဆုံးသတ်တောက်ကြနေမှာဂျွန်ကယ်ရီကအဲ့လိုပြောသွားတာပါ။ ဘရာဇီးနိုင်ငံကအင်ရှင်ပြည့်လက်ခံကျင်းပနေတဲ့ကမ္ဘာလှပလုံးပြိုင်ပွဲဒီကနေ့ပွဲစဉ်တွေကတော့ဇွန်လ14ရက်မြန်မာစံတော်ချိန်ည7:00ခွဲမှာအုပ်စုစီကကိုလံဘီယာနဲ့ဂရိဇွန်လ15ရက်နေ့မနက်7:00ခွဲမှာအုပ်စုဒီကဥရုဂွေးနဲ့ကော့စတာရီကာဇွန်လ15ရက်မနက်6:00ခွဲမှာအုပ်စုဒီကပဲအင်္ဂလန်နဲ့အီတလီဇွန်လ15ရက်မနက်9:00ခွဲမှာအုပ်စုစီကအိုင်ဗရီကိုစ်နဲ့ဂျပန်တို့အသီးသီးရှင်ပြိုင်ကစားကြပါမယ်ခင်ဗျာ
ထိုင်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်အရင်ဆုံးတော့ပြည်ပရောက်လုံသမားတွေကိုအကာအကွယ်ပေးမဲ့ဥပဒေကိုပြည်သူလွှတ်တော်ကဘာကြောင့်မထောက်ခံကြသလဲဆိုတာကိုကြည့်အောင်ပါပြည်ပရောက်မြန်မာလုံသမားတွေကိုဥပဒေအရအကာအကွယ်ပေးမှုအရေးတကြီးလိုအပ်နေချိန်မှာပဲနိုင်ငံခြားရောက်လုံသမားတွေကိုကာကွယ်ဆောင်ရှောက်ပေးသင့်တယ်ဆိုတဲ့ဥပဒေအဆိုဟာပြည်သူ့လွှတ်တော်အတွင်းထောက်ခံသူနည်းတဲ့အတွက်ရှုံးနိမ့်သွားခဲ့ပါရယ်ပြည်ပရောက်လုံသမားတွေအတွက်အစိုးရတာဝန်ရှိသူတွေဘက်ကဥပဒေအရကာကွယ်ဆောင်ရှောက်မှုတွေကိုအလေးထားဆောင်ရွက်သင့်တယ်လို့လည်းအမျိုးသားလွှတ်တော်ကကိုယ်စားလှယ်တချို့ကထောက်ပြကြသလိုပြည်ပရောက်လုံသမားတွေအပေါ်ဥပဒေအကာအကွယ်မဲ့နေတယ်လို့လည်းလုံသမားရေးလှုပ်ရှားသူတွေကပြောဆိုနေကြတာပါအသေးစိတ်ကိုမတ်စုမုံကဆက်ပြီးပြောပြပေးပါမယ်ရှင်
ဒေါသမကျိန်ပုံမှန်စီဝေးမှာတင်ငန်းညိုမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကနိုင်ငံဖြတ်ကူးပြီးတော့တွားရောက်နေတဲ့အိမ်ဖော်အိမ်ကူတွေပါဝင်မြန်မာနိုင်ငံသားအလို့သမားတွေအတွက်ဘဝလုံခြုံမှုအကာအကွယ်ပေးနိုင်တဲ့နိုင်ငံခြားရောက်အလို့သမားများဆိုင်ရာအထူးဥပဒေတရပြထံပေးဖို့ပြည်ထောင်စုအစိုးရကိုအစိုးတင်သွင်းခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံသားတိုင်းပြည်တွင်းမှာရောပြည်ပမှာပါနိုင်ငံရဲ့အဆောင်ရှောက်အကာအကွယ်ကိုရတင်ပြီးတော့အလို့သမားခွင့်ရေးတွေချိုးဖောက်ခံနေရသူအလို့သမားတွေအတွက်အရေးတကြီးလိုအပ်နေတဲ့ဒီဥပဒေကိုအစိုးပြုပြထမ်းနိုင်မှုစူးစမ်းခဲ့ပေမဲ့ထောက်ခံသူနည်းတဲ့အတွက်အစိုးရှုံးနှင်းခဲ့ရတယ်လို့တင်သွင်းခဲ့သူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကပြောပါတယ
်နိုင်ငံသားရောက်သူတွေနောက်ကိုတိုင်းပြည်ရဲ့အကာအကွယ်ရတင်တယ်ဆိုတဲ့အချိန်ကဥပဒေပြထမ်းခဲ့တဲ့ပိုင်အဲ့လိုပဲနိုင်ငံကဘာလူခွေးကြီးကြီးညာဆန္ဒပိုက်23ရနောက်လောက်ခဓာန်လူရဖို့ခွဲခြားဆက်ဆံမခံမှုနောက်တင့်တော်တဲ့ပတ်ဝန်းကျင်မှာလုပ်ကောင်းွယ်လုပ်လို့ရဖို့နောက်အဲ့ဒီပြထမ်းချက်တွေကိုယ်နိုင်ငံသားတွေခံစားနေခြင်းနဲ့တွေ့ဒီအမိတ်တွေလုံလုံလုံကြီးတွေဆိုတာဥပဒေမရှိပဲဆောင်ရွက်ရင်မထီရောက်ဘူးနောက်တယောက်ဒီချိန်နေရအစောသမင်ဥပဒေတစ်ခုပြထမ်းပေးဖို့နောက်ကျွန်တော်ပြည်သူ့လွှတ်တော်မှာတင်ပြခဲ့တာပါနောက်အဲ့ဒါနဲ့ပတ်သက်ပြီးတော့အလို့သမားလူမှုဘုလိုရေးဝန်ကြီးဌာနကျွန်တော်ရဲ့တင်ပြချက်ကိုသူတို့ကြိုဆိုတော့လဲပေါ့သူတို့ကတော့ဥပဒေပြဋ္ဌာန်းမှုမလိုဘူးဆိုတဲ့သဘောထားပေးတာပေါ့မဲခွဲတော့ကျွန်တော်ကိုရင်းပါတီပေါ့ရင်းပါတီကဦးဝင်းစွေနော်ဦးကြားပြူပါတီကဦးရထွန်းနော်မောပါတီကမိမိတန်းနဲ့နိုင်လာပါအောင်၄ရောက်ပေါ့ကျွန်တော်ပါဝင်၅မဲပေါ့
နိုင်ငံတကာရောက်မြန်မာအလို့သမားတွေရဲ့အရေးဥပဒေအရအကာအကွယ်ပေးနိုင်မှုကအရေးတကြီးလိုအပ်နေစေဖြစ်တဲ့အတွက်သူ့အနေနဲ့ဒီအဆိုကိုထပ်ပြီးတော့ပြင်ဆင်ချက်တွေနဲ့တင်သွင်းသွားနိုင်မှုစူးစမ်းမယ်လို့ပြောပါတယ
်ဒီလွတ်တော်တွေမှာကျွန်တော်ရှုံးခဲ့တဲ့အဆိုတွေဥပဒေကြမ်းတွေကိုနောက်အချိန်နေပေးပုံစံပြောင်းပြီးတော့ပေါ့နော်ဟိုကျွန်တော်နိုင်ငံရေးတရားနဲ့ပြောရင်တော့တိုက်ပွဲပုံစံပေါ့တိုက်ပွဲပုံစံပြောင်းပြီးတော့ကျွန်တော်တင်ခဲ့တာလို့ပဲအဝေးရောက်မြန်မာနိုင်ငံသားလေးတစ်ခုပြည်တွင်းမှာဟုတ်လားဒုက္ခတင်လေဝေနေတဲ့လူလူအတွက်ကောနော်လူလူအစိတ်ပိုင်းတချို့အတွက်ကောနော်ကျွန်တော်သူတို့ဘက်ကရက်တည်ပြီးတော့လွတ်တော်နိုင်ငံရေးလမ်းကြောင်းကဆောင်ရွက်လို့ရတော့မှလည်းများကျွန်တော်ဆောင်ရွက်မှာ
အလို့သမားတွေပေါ်ဆောင်ရှောက်ပေးနိုင်မှုအားနည်းပြီးတော့ပြည်ပရောက်မြန်မာနိုင်ငံသားတိုင်းအတွက်ဥပဒေအရအကာအကွယ်ပေးဖို့အရေးတကြီးစဉ်းစားဖို့လိုအပ်တယ်လို့လည်းအမျိုးသားလွှတ်တော်ကလွှတ်တော်ကိုယ်စားလှယ်ဦးလာဆွေကထောက်ပြပါတယ်
ပြည်သူလွှတ်တော်ကဖြစ်တာဗျဒီကိစ္စကဒါပေမဲ့ကျွန်တော်ကြားတယ်အဲ့ဒါဦးသိန်းညွန့်ကြီးတင်တာရှုံးသွားဆိုတော့စိတ်မကောင်းအမှားတော့ဒါဖြစ်တဲ့ကိစ္စပဲလေအလုံးလုံးကမြန်မာပြည်ကအလို့သမားတွေကိုဆိုးရအနေနဲ့အကာအကွယ်ပေးတင်တယ်ဗျခိုးသွားတာဖြစ်စီတရားဝင်သွားတာဖြစ်စီကိုယ်နိုင်ငံကိုသားကိုတတ်မိုးထားရတဲ့အကျင့်ကကျွန်တော်နိုင်ငံအစိုးရဆက်ဆက်ကလုံးဝကိုမရှိဘူးကိုယ်နိုင်ငံသားကိုတတ်မိုးထားတဲ့ဘယ်လိုပဲဖြစ်ဖြစ်ဟဲ့လားကျွန်တော်တို့နိုင်ငံသားတွေဘယ်မှာများနေလဲဆိုတာကိုတရားဝင်ဒီဖြစ်စီမဝင်ဒီဖြစ်စီဘယ်မှာများနေလဲဆိုတာဟိုစုံစမ်းတင်အဲ့ဒီရောက်နေတာတွေကိုကျွန်တော်တို့ကသွားပြီးတော့မှတရားရှိတွေကသွားပြီးတော့မှကိုယ်နိုင်ငံသားတွေကိုဆက်သွယ်ထားမင်းတို့တခုဖြစ်လာတဲ့ငါတို့ဒီဖုန်းဆက်ဆိုပြီးတော့ဒီလိုမျိုးခါတဲ့ဟိုကိုယ့်အကိုချိတ်ထားရမှာချိတ်ဆက်ထားရမှာအဲ့လိုမျိုးတကယ် hotline ဖုန်းနံပါတ်တွေပေးထားရမှာကိုယ်နိုင်ငံသားတွေကိုလေအဲ့လိုမျိုးဆောင်ရွက်နေတယ်ဗျအရေးတွေကိုလုပ်တင်တယ်အခုကကျွန်တော်ကပြစ်ထားတာပေါ့ပြစ်ထားတဲ့သဘောကြီးဖြစ်နေတာပေါ့ဗျာ
ပြည်ပရောက်လုံသမားတွေမှာဥပဒေကြောင့်အရာကာကွယ်မှုအားနည်းတာဥပဒေပိုင်းဆိုင်ရာပညာပေးမှုမရှိတာကြောင့်အလုံသမားတွေဆုံးရှုံးနေတာရပြီးတော့အလုံသမားတွေအခက်ခဲကြုံတိုင်းနဲ့အားကိုးရမယ်ဖြစ်ရတယ်လို့အလုံသမားရဲ့ကူညီဆောင်ရွက်ပေးနေတဲ့မတ်သက်သက်ဦးကပြောပါတယ
်တစ်ဖက်ကနေအလုံသမားတွေရဲ့ရက်တီရေးနဲ့ပေါ့နော်ဒီဥပဒေအရမြန်မာအစိုးရကလည်းအစိုးရအနေနဲ့ဥပဒေတရပြဋ္ဌာန်းပေးဖို့လိုတယ်အလုံသမားတွေတဲ့အကာအကွယ်ရှိနိုင်ဖို့ဘာဖြစ်လို့ဆိုတော့ကျမတို့ပြည်ပနိုင်ငံတည်ပြီးမှရှိနေတဲ့အလုံသမားတွေဟာအဲ့လိုလူမသိသူမသိဒီဘက်နိုင်ငံတွေရဲ့အစိုးရတွေလည်းမသိပဲနဲ့အဲ့လိုဟိုမတရားအနိုင်ကျင့်ခံလိုက်ရတာတွေလည်းရှိတယ်ဥပဒေမဲ့တွေ
ပြည်ပရောက်လို့သမားတွေကိုဥပဒေအရကာကွယ်ပေးဖို့အရေးအခုလိုတင်သွင်းလာတဲ့အဆိုကိုအလို့သမားဝန်ကြီးဌာနကပြည်ထောင်စုဒုတိယဝန်ကြီးကနိုင်ငံတကာစံနှုန်းအနေနဲ့ဖြေရှင်းပေးနေတာကြောင့်မြန်မာနိုင်ငံတွင်းမှာဥပဒေတရအနေနဲ့ပြဋ္ဌာန်းပေးဖို့မလိုအပ်ကြောင်းညင်းဆိုခဲ့တယ်လို့လွှတ်တော်နာယကကလည်းဒီအဆိုကိုအတည်ပြုသင့်မပြုသင့်အများဆန္ဒအရာလွှတ်တော်ကိုယ်စားလှယ်တွေရဲ့အကြမဲခွဲဆုံးဖြတ်ရမှာတော့လွှတ်တော်ကိုယ်စားလှယ်၅ဦးပဲထောက်ခံခဲ့လို့အဲ့ဒီအဆိုရှုံးသွားရတာဖြစ်ပါတယ်ရှင်
မဆုံမွန်ပြပြခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့တပတ်အတွင်းကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားခဲ့ကြတဲ့မြန်မာပြည်ကြောင်းသတင်းတွေကိုကောက်နှုတ်တင်ပြပေးပါမယ်ရှင
်မင်္ဂလာပါရှင်ဒီတပတ်တော့အရက်သားတွေကိုရိုင်းနဲ့ညှဉ်းပန်းပြီးထွက်လာတဲ့သွေးတွေကိုအာဓမပြန်ရက်ခိုင်းတဲ့မြန်မာစစ်တပ်ဆိုတဲ့ခေါင်းစဉ်နဲ့ voice.com ဆောင်းပါရှင်ဒန်နီကိုရဲ့ရေးသားချက်နဲ့စပါမယ်
ကချင်ပြည်သားမှာစစ်ပွဲတွေဖြစ်လာခဲ့တာ၃နှစ်ပြည့်တဲ့ဒီအချိန်ကာလနဲ့တိုက်တိုက်ဆိုင်ဆိုင်ဆိုသလိုပဲကချင်ဒေသတွင်းလူအခွင့်အရေးချိုးဖောက်မှုအခြေအနေတွေကိုထိုင်းအခြေစိုက် Fortify Rights International အဖွဲ့ကအစီရင်ခံစာတစ်စောင်ထုတ်ပြန်လာခဲ့ပါတယ်။အစီရင်ခံစာထဲမှာအဓမ္မလိုအားစီခိုင်းမှုတွေ၊ညှဉ်းပန်းနှိပ်စက်မှုတွေ၊တရားဥပဒေနဲ့မညီဘဲတပ်ဖြတ်မှုတွေကိုဖော်ပြထားပါတယ်။အစီရင်ခံစာဟာကချင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသကစစ်ပွဲအတွင်းညှဉ်းပန်းနှိပ်စက်မှုတွေကိုမြင်ကြတဲ့တပ်သေးတွေရောအငြင်းမှနှိမ့်ဆက်ခံရသူတွေစုစုပေါင်း88ဦးကိုမေးမြန်းပြုစုထားတယ်လို့ဆိုပါတယ်စစ်တပ်အထက်အရာရှိတွေကိုယ်တိုင်ကညှင်းပန်းနှိမ့်ဆက်မှုကိုခွင့်ပြုထားတဲ့သဘောရှိတယ်လို့အဲ့ဒီအစင်ခံစာကဆိုပါတယ်ကချင်းစစ်ပွဲ၃နှစ်တာကာလအတွင်းမှာညှင်းမှနှိမ့်ဆက်ခံရတဲ့အရသား60ရဲ့အထောက်အထားတွေကိုရရှိထားတယ်လို့ပြောဆိုထားပါတယ်အကယ်၍မြန်မာအစိုးရအနေနဲ့တိုင်းဒေသဒေသတွေအတွင်းမှာအမှန်တကယ်ညဉ့်ညံ့ရေးလိုချင်တဲ့ဆိုရင်စစ်ကာလအတွင်းရာဇဝတ်မှုကျူးလွန်သူတွေကိုဖော်ထုတ်အရေးယူအပြစ်ပေးတာမျိုးလုပ်ဖို့လိုတယ်လို့အစိုးရခန်းစာပြုစုသူမက်သျူးစမစ်ကထောက်ပြထားပါတယ်။ဒီအစိုးရခန်းစာတနေရာမှာတော့လေသမား၈ဦးဟာအရိုက်နဲ့ခံရပြီးစီးကျလာတဲ့သူတို့သွေးတွေမြေပေါ်ရောက်မသွားအောင်လေသမားတွေရဲ့အဲ့ဒီသွေးကိုရှာနဲ့ရက်ခိုင်းတဲ့အကြောင်းလည်းဖော်ပြထားပါတယ်။တချို့လူတွေဆိုရင်အရိုက်နဲ့ခံရပြီးတဲ့နောက်အလောင်းထည့်မဲ့ကျင်းကိုတူကန်ကြောင်းမျိုးတကြီးနဲ့ခေါင်းနေပေါ်မှာဝလုံးနေတင်ပြီးတက်ခုံနာမျိုးမြန်မာစစ်တပ်ကလုပ်ကြောင်း KIA ကချင်တပ်ကိုလက်စားချေတဲ့သဘောမျိုးနဲ့မြန်မာစစ်တပ်ကအခုလိုအရသားတွေကိုနှိမ့်ဆက်ပြနေတာသာဖြစ်တယ်လို့ဝေဖန်ထားပြန်ပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်လို့မြန်မာအစိုးရသမ္မတပြောခွင့်ရပုဂ္ဂိုလ်ဦးရဲထွတ်ကို DVB သတင်းဌာနကမေးမြန်းတဲ့အခါသူကဒီအစီရင်ခံစာကိုအသေးစိတ်မဖတ်ရသေးကြောင်းအဲ့ဒီလူအခွင့်ရေးအစီရင်ခံစာရေးသူတွေဟာစစ်ဖြစ်တဲ့ဒေသကိုတေးချကွင်းစင်းသတင်းယူပြီးထုတ်ပြန်တဲ့အစီရင်ခံစာမျိုးမဟုတ်ပဲတဆင့်ကြားတဲ့အချက်လက်တွေနဲ့ဒီအစီရင်ခံစာကိုရေးတာမျိုးသာဖြစ်တယ်လို့ဦးရထွတ်က DVB ကိုတုံ့ပြန်ဖြေကြားပါတယ
်။ဒါနဲ့တစ်ဆက်သေးပဲမြန်မာနိုင်ငံကတက်ကြွလှုပ်ရှားသူတွေကိုတပ်ပစ်မယ်လို့ချိန်ချောင်းနေတာနဲ့ပတ်သက်ပြီးတော့ American တန်မတ်စိုးရင်ဆိုတဲ့အကြောင်းကိုတော့ ARD Magazine Internet စာမျက်နှာမှာဖော်ပြထားပါတယ်။
လွတ်လပ်စွာပြောဆိုခွင့်နဲ့ညီညွတ်စွာသဘောထားကိုယ်လည်းပိုင်ခွင့်ကိုဖိနှိပ်ဖို့အတွက်အကြမ်းဖက်ချင်းချောက်တာဟာထွန်းသစ္စာဒီမိုကရေစီအတွက်အန္တရာယ်ဖြစ်ပြီးတော့ဒါတွေကိုခွင့်မပြုတဲ့အကြောင်းနောက်ပွင်လင်းတဲ့လူမှုအဖွဲ့အစည်းတစ်ခုကိုလိုလားတဲ့သူတိုင်းအဲ့ဒီအမျိုးသမီးတွေနဲ့အတူရက်တည်ပြီးတော့ဒီချင်းချောက်မှုတွေကိုရှုံချတဲ့အကြောင်းဒါပြင်ခုလိုလှုပ်တာအကြောက်တရားကင်းကင်းနဲ့လွတ်လပ်စွာဖော်ပြပိုင်ခွင့်ကိုကာကွယ်ပေးုံနဲ့မဟုတ်ပဲနဲ့အားပေးရလဲရောက်တယ်လို့တာမတ်ကြီးဒရစ်မစ်ချက်ကလည်းပြောပါတယ်ဘာသာကြားကိုလက်ထပ်ထိမ်းမြခြင်းဆိုင်ရာဥပဒေကြမ်းကိုကန့်ကွက်တဲ့အတွက်လူခွင့်ရေးတက်ကြွလှုပ်ရှားသူတွေဖြစ်ကြတဲ့ဥအောင်မျိုးမင်းမတ်စင်မာအောင်မတ်မီစပယ်ဖြူနဲ့ဒေါခွန်ဂျာတို့ကိုနှောက်ယှက်ပြီးချင်းချောက်တာတွေခံခဲ့ရတယ်လို့ဆိုထားပါတယ်
။အပြည့်အစုံကို ARE.org မှာဖတ်ရှုနိုင်ပါတယ်ရှင်။ဒီလိုတက်ကြွလှုပ်ရှားသူတွေချင်းချောက်ခံရတဲ့ကိစ္စစိုးရိမ်တဲ့အကြောင်းအမေရိကန်တန်မတ်ကြီးပြောဆိုချက်ပြီးမှအမေရိကန်ရဲ့မြန်မာနိုင်ငံ policy ကိုဆက်ကြည့်အောင်ပါ။အမေရိကန်ထက်လွတ်တော်အမတ် Mitch McConnell ဟာသမ္မတဘရက်အိုဘားမားရဲ့အဓိကနိုင်ငံရေးအတိုက်ခံတဦးဖြစ်ပေမဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့မူဝါဒတွေမှာတော့အင်ဂျူရောကသူနဲ့တိုင်ပင်ဆွေးနွေးခဲ့ရပြီးမြမရေးမူဝါဒတွေကို ကလင်တန်နဲ့မစ်မကော်နယ်တို့ကထောက်ခံတဲ့အကြောင်းဆောင်းပါကိုတော့ကိုရီးယားဂျာနယ်အွန်လိုင်းမှာဆောင်းပါရှင်James R. Caro ကရေးသားထားပါတယ်
။အမေရိကန်ထက်လွတ်တော်ကလူနည်းစုခေါင်းဆောင် Mitch McConnell ဟာသမ္မတဘာရက်အိုဘားမားရဲ့အဓိကနိုင်ငံရေးရန်သူတဦးဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့တန်တမာရေးအရာအရေးပါတဲ့ policy တွေမချမှတ်ခင် Kentucky ပြည်နယ်ကိုစားပြုအထက်လွတ်တော်အမ McConnell ကိုအင်ပီရိုကတိုင်ပင်ဆွေးနွေးခဲ့တယ်လို့အခုရက်ပိုင်းအတွင်းထွက်လာတဲ့နိုင်ငံသားဝန်ကြီး Hong Hillary Clinton ရဲ့စာအုပ်ထဲမှာရေးသားဖော်ပြထားပါတယ်။ဖိနှိပ်ချုပ်ချယ်လွန်းတဲ့မြန်မာစစ်အစိုးရကိုနှစ်ပေါင်းများစွာဝေဖန်ပြောဆိုလာသူမကောနဲ့ဟာစစ်ဆိုးရအပေါ်ချမှတ်ခဲ့တဲ့ပိတ်ဆို့အရေးယူမှုအတော်များများကိုလည်းဥဆောင်ပြုလုပ်ခဲ့သူဖြစ်ပြီးအတိုက်ခံခေါင်းဆောင်ဒေါက်တာဆန်းစုကြည်ကိုအပြင်းထန်ခုခံကာဝယ်ပေးသူတဦးလည်းဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့မူဝါဒအသစ်တွေချမှတ်နိုင်ဖို့မကောနဲ့2009ခုနှစ်ဇန်နဝါရီလမှာတွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းသူမရဲ့စာအုပ်ထဲမှာ The Lady and the General ဆိုတဲ့ခေါင်းစဉ်အောက်မှာရေးသားထားတဲ့စာပိုက်ထဲမှာ Hillary Clinton ကရေးသားထားတယ်လို့ဆိုပါတယ်။မကောနဲ့အထက်လွှတ်တော်မှာ၈နှစ်လောက်အတူအလွတ်လွတ်လာပြီးတဲ့နောက်သူဘယ်သူလဲကိုဘယ်သူလဲဆိုတာကောင်းကောင်းသိနေပေမဲ့အကြောင်းအရာတော်တော်များများမှာသဘောထားမတိုက်ဆိုင်မှုတွေရှိခဲ့တဲ့အကြောင်းနောက်သမ္မတအိုဘားမားအစိုးရဘက်ကတင်သွင်းလာတဲ့ဘလို့အဆိုပြုချက်ကိုမဆိုမကောနဲ့အနေနဲ့ကန့်ကွက်မယ်ဆိုတာကိုလည်းအတိအလင်းပြောဆိုထားပြီးဖြစ်တဲ့အကြောင်းဟယ်လရီကလင်တန်ကရေးသားထားပါတယ်ဒါပေမဲ့မြန်မာပြည်အရေးနိုင်ငံသားရေးမူဝါဒဆိုင်ရာကိစ္စတွေမှာအတူလက်တွဲလုပ်လို့ရမယ့်ကိစ္စဖြစ်တယ်လို့သူမအနေနဲ့ယူဆမိခဲ့တဲ့အကြောင်းလည်းရေးသားထားပါတယ်မြန်မာပြည်ဒီမိုကရေစီအရေးလှူရှားမှုကိုမက်ကောနဲ့အနေနဲ့အမြဲတမ်းထိတ်ကဥဆောင်လုပ်ကင်လာသူတူဖြစ်သလိုဒေါက်ဆန်းစုကြည်အပါအဝင်ဒီမိုကရေစီအရေးလှူရှားသူတွေနဲ့အစဉ်တစိုက်ထိတွေ့ဆက်ဆံနေသူတူဖြစ်တယ်လို့ဆိုပါတယ်မြန်မာပြည်အရေးဟာမက်ကောနဲ့အတွက်ပုံကိုရေးရဘလောက်ရေးပါတယ်ဆိုတာသိရှိထားတဲ့အတွက်နောက်ပိုင်းမှာလည်းမြန်မာပြည်အရေးနဲ့ဆိုင်တဲ့မူဝါဒတွေချမှတ်ရင်သူ့ကိုအမြဲတမ်းတိုင်ပင်ဆွေးနွေးမယ်ဆိုတာဂရိပေးခဲ့တယ်လို့ Hillary Clinton ကသူမရဲ့စာအုပ်ထဲမှာရေးသားထားကြောင်းဆောင်းပါရှင် James R. Caro ကနိုင်ငံရေးအယူအဆမတူညီသူတွေအကြားမြမအရေးအတွက်လက်တွဲလှုပ်ဆောင်ခဲ့ကြတာကိုရေးသားဖော်ပြထားပါတယ်
။အပြည့်အစုံကိုတော့ www.koreajournal.com မှာဖတ်ရှုနိုင်ပါတယ်ရှင်။တဆက်တည်းပဲမြမနဲ့ပတ်သက်တဲ့တရုတ်အစိုးရရဲ့သဘောထားကိုလည်းကြည့်အောင်ပါ။မြမပြည်သူတွေရဲ့အကျိုးစီးပွားအတွက်ရောတရုတ်ပြည်အကျိုးစီးပွားအတွက်ပါတည်ငြိမ်ပြီးတော့တိုးတက်ချမ်းသာတဲ့မြမနိုင်ငံကိုတရုတ်ကမြင်ကျင်ပါတယ်ဆိုပြီးတော့ china.org.cn မှာဖော်ပြထားပါတယ်
မြန်မာပြည်သူတွေရောအကျိုးစီးပွားအတွက်ရောတရုတ်ပြည်ရဲ့အကျိုးစီးပွားအတွက်ပါမြန်မာပြည်မှာငြိမ်းချမ်းတည်ငြိမ်မှုရှိဖို့လိုတယ်လို့တရုတ်ဒုနိုင်ငံကြ ాయి ဝန်ကြီးလူရှန်မင်းကတင်းလာနေကပြောလိုက်တာပါတရုတ်ဂျပန်တောင်ကိုရီးယားတို့ပါတဲ့အာဆီယံအပေါင်း၃နိုင်ငံတွေရဲ့အဆင့်မြင့်အရာရှိတွေအစည်းအဝေးဘေးဘန်ဆွေးနွေးပွဲတွေအပြီးမှာလူကအဲ့လိုမျိုးပြောကြလိုက်တာဖြစ်ပါတယ်မဟာဗျူဟာအရာရောရရှိသုံးသပ်ချက်အရာပါတရုတ်နဲ့မြန်မာနှစ်နိုင်ငံအကျိုးစီးပွားအပြန်အလှန်အကျိုးရှိစေမယ့်ပူးပေါင်းဆောင်ရွက်မှုတွေကိုတရုတ်ကလှုံ့ဆော်သွားမယ်လို့သူကဆိုပါတယ်မြန်မာပြည်သူတွေကောင်းကျိုးခံစားနိုင်မှုအတွက်လည်းလူအပ်တာတွေကိုတရုတ်နိုင်ငံကကူညီသွားမယ်လို့သူကပြောပါတယ်။နှစ်နိုင်ငံကြားမှာမဟာမိတ်ဖြစ်နေပူးပေါင်းဆောင်ရွက်နိုင်မယ့်မဟာဗျူဟာတွေချမှတ်ပြီးတော့တရုတ်ပြည်သူတွေရဲ့ရည်သွေးကိုမြင့်တင်သွားဖို့တရုတ်နိုင်ငံကကူညီမယ်လို့ဆိုပါတယ်။တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးအနှစ်60ကျော်ရှိလာတဲ့ကာလတွေအတွင်းမှာရောမြန်မာနိုင်ငံရဲ့လက်ရှိအသွင်ကူးပြောင်းရေးကာလတွေမှာပါတရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဘယ်တော့မှဝင်မစွတ်ခဲ့တယ်လို့မြန်မာကသူနီးသူဟာနဲ့တိုးတက်ဖို့ကြိုးပမ်းနေတာကိုလည်းစွတ်ဖက်မှာမဟုတ်ဘူးလို့တရုတ်ဒုနိုင်ငံရေးဝန်ကြီးကဇောင်းပီပြောဆိုပါတယ်။ပြည်ပနိုင်ငံတွေကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုမှန်သမျှကိုတရုတ်နိုင်ငံကစန့်ကျင်သွားမှာဖြစ်ပြီးတော့မြန်မာပြည်တိုးတက်ဖို့အကူအညီရှာတာမှန်သမျှကိုတရုတ်နိုင်ငံကထောက်ခံအားပေးသွားမယ်အကြောင်းလည်းပြောပါတယ်
။အခုဆက်ပြီးတော့နိုင်ငံခြားကုမ္ပဏီတွေရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေအကြောင်းကိုကြည့်အောင်ပါရှင်။ American ပြည်ထိုင်နဲ့တချို့ဥရောပနိုင်ငံတွေကစူပါမားကတ်ကြီးတွေမှာရောင်းချနေကြတဲ့ပင်လယ်ဆာတွေဟာအာရှကရောင်းစားခံထားရတဲ့အလုပ်သမားတွေရဲ့လှုပ်အားနဲ့ထုတ်လုပ်ထားတာဖြစ်တဲ့အကြောင်းကို The Guardian သတင်းစာကြီးကစုံစမ်းသိရှိလိုက်ပါတယ်
။ The Guardian သတင်းဌာနရဲ့6လကြာစုံစမ်းစစ်ဆေးမှုအရာအမျိုးသားတွေကိုဝယ်ယူပြီးတရိတ်ဆန်တွေလိုရောင်းစားခဲ့တယ်။နောက်ပြီးသူတို့ရဲ့စန္ဒနဲ့ဆန့်ကျင်ပြီးထိုင်းနိုင်ငံကပင်လယ်ငါးဖမ်းလေတွေမှာအတင်းအကျပ်အလုပ်စီခိုင်းခဲ့တယ်။အဲ့ဒီကအဓိကထုတ်လုပ်တဲ့ပုံစံတွေကိုကမ္ဘာအနှံ့ကအထင်ကရကုမ္ပဏီကြီးတွေဖြစ်ကြတဲ့ Walmart, Carrefour, Costco နဲ့ Tesco စတဲ့ကုမ္ပဏီကြီးတွေအပါအဝင်ကမ္ဘာအနှံ့ကစူပါမားကတ်ကြီးတွေမှာရောင်းချနေကြတယ်လို့ဖော်ပြထားပါတယ်။ဒီစုံစမ်းစစ်ဆေးမှုအရကမ္ဘာမှာပဇွန်အများဆုံးထုတ်လုပ်တဲ့ထိုင်းနိုင်ငံအခြေစိုက် Charoyan Pop Fan CP အစားအစာထုတ်လုပ်ရေးကုမ္ပဏီဟာကိုပိုင်လုပ်ငန်းအသေးစားကလေးတွေကလာရောက်တင်သွင်းတာကိုဝယ်ယူတာဖြစ်ပြီးအဲ့ဒီကိုပိုင်ငါးဖမ်းလုပ်ငန်းတွေဟာလူကုန်ကူးခံရပြီးရောင်းစားခံရတဲ့သူတွေနဲ့လှုပ်အားကိုအသုံးပြုနေကြကြောင်းတွေ့ရှိခဲ့ရပါတယ်။ CP ကုမ္ပဏီကိုကုန်ကြမ်းပို့နေတဲ့လေတွေကနေထွက်ပြေးလာသူတူက Guardian သတင်းဌာနကိုပြောပြရမှာတနေ့ကိုနိုင်ပေါင်း20အလုပ်လုပ်ရတာအပါအဝင်အရိုက်နဲ့ခံရတာလဲပုံမှန်လိုဖြစ်နေပြီး ညှဉ်းပန်းနှိမ့်ဆက်မှုတွေနဲ့တည်ရန်စီရင်သလိုတပ်ဖြတ်မှုတွေကိုလည်းခံနေကြရတယ်လို့ဆိုပါတယ်။တချို့ဟာပင်လယ်ထဲမှာနှစ်ပေါင်းများစွာနေခဲ့ကြပြီးအလုပ်ကိုပဲဒီဇိုင်းမမလုပ်နိုင်အောင်လို့မက်သက်ဖရမင်းတွေကိုတိုက်ကြွေးထားကြောင်းနဲ့တချို့ဆိုရင်သူတို့ရှေ့မှာပဲတပ်ဖြတ်ပစ်လိုက်တာကိုမြင်ခဲ့ကြရကြောင်းပြောပါတယ်။မြန်မာနဲ့ကမ္ဘောဒီးယားအလုပ်သမားစုစုပေါင်း15ယောက်ကထိုင်းနိုင်ငံကဆက်လုပ်ရေးလုပ်ငန်းနဲ့ဆက်ယုံနေမှာအလုပ်ရဖို့ပွဲစားတွေကိုပွဲကပေးခဲ့ကြပေမဲ့သူတို့ကိုတင်မော့တွေမှာရောင်းဆက်ခဲ့ကြတာဖြစ်ကြောင်းပြောပါတယ
်။အပြည့်အစုံကိုတော့ The Guardian Online Internet စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်။ဒါနဲ့တစ်ဆက်တည်းပြောချင်တာကတော့မြန်မာနိုင်ငံမှာ Gap Company ဘာကြောင့်ဆက်ယုံတွေလာဖွင့်တယ်လဲဆိုတော့မေကွန်းပုံစံစောင်းမကိုတော့ food.com မှာစောင်းမရှင်လီယိုဆန်းကရေးထားပါတယ်
။ရန်ကုန်မှာဆက်ယုံတစ်ခုထားမဲ့ Gap Company ဟာအစိုးရတက်ပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဆုံးဝင်တဲ့ American လက်လီအယောင်လုပ်ငန်းကုမ္ပဏီဖြစ်ပြီးအခုလိုဝင်လိုက်တဲ့အတွက်တခြားကုမ္ပဏီတွေလည်းမြန်မာနိုင်ငံကိုဝင်ဖို့အားပေးစေနိုင်တယ်လို့စောင်းမရှင်ကပြောပါတယ်။ဒါမဲ့လည်းအလုသမားခွင့်ရေးနဲ့ပတ်သက်ပြီးအတိတ်ကအမဲဆက်တွေရှိခဲ့တယ်လို့သောမရှင်ကဆိုပါတယ်။စိုက်ပန်ဂျော်ဒန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာလုပ်ငန်းဝင်ဘေးကင်းလုံခြုံမှုမရှိတာအချိန်ပိုကြီးမပေးတာသူတို့အတွက်အထည်ချုပ်ပေးနေတဲ့ကုမ္ပဏီကကလေးအလုသမားတွေပါဝင်အလုသမားတွေကိုအလုပ်ချိန်ပိုခိုင်းတာတွေလုံအားကမရတာတွေကြောင့်တရားစွဲခံရပြီးရော့ကြီးပေးခဲ့ရတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလုပ်ငန်းဝင်လုံခြုံရေးတိုးတက်မှုရှိဖို့အတွက် Gap အပါအဝင်တခြားအမေရိကန်ကုမ္ပဏီတွေကကြီးညာခဲ့ကြပြီးကဲပြက်ပြိုင်မဲ့ကုမ္ပဏီတွေကစာချုပ်ကိုလက်မှတ်ထိုးခဲ့ပေမဲ့သူနဲ့တချို့ကုမ္ပဏီတွေကတော့ဥပဒေကြောင်းအရတရားဝင်စာချုပ်သဘောမျိုးလက်မှတ်ထိုးဖို့ငြင်းဆန်ခဲ့တယ်လို့ပြောထားပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံခြားယင်းနှိမ့်ညွတ်မှုဟာ2012နဲ့2014ကြားဖြန့်မြတန်ဖိုးဟာတစ်လကိုအမေရိကန်ဒေါ်လာ299သန်းရှိခဲ့ပြီး2014မတ်လမှာအမေရိကန်ဒေါ်လာ882သန်းအထိမြင့်တက်ခဲ့ကြောင်းဒါမဲ့လည်းမြန်မာနိုင်ငံရဲ့အနေအဆုံလို့အားကတစ်နှစ်ကိုအမေရိကန်ဒေါ်လာ1100လောက်ပဲရှိတဲ့အတွက်ရှိတော်အားစနိုင်ငံဒီမှာအနေအဆုံဖြစ်ပြီးတော့ထိုင်းနိုင်ငံဆိုရင်မြန်မာထက်6ဆပိုများတယ်လို့ဆိုပါတယ်အလုသမားတွေအနေနဲ့အမေရိကန်ဒေါ်လာ110ရမှာဖြစ်ပြီးတော့အုပ်ချုပ်ရေးမှုကတော့1000လောက်ရမှာဖြစ်ကြောင်းဒါပြင်အမေရိကန်အေဂျင်စီတွေရဲ့အကူအညီနဲ့မြန်မာအမျိုးသမီးတွေအတွက်ပညာရေးနဲ့လေ့ကျင့်သင်တန်းပေးရေးအစီအစဉ်တွေလုပ်ထားတယ်လို့ Wall Street Journal နဲ့အင်တာဗျူးမှာ Gap ကပြောထားပါတယ်နမဲလေဓာရီဟာသူတို့ဘာသာသူတို့ကာကွယ်ဖို့လုပ်နေတာသာဖြစ်တယ်လို့ဆောင်းမရှင်ကဆိုပါတယ်။ဆောင်းမဆုံးမှာတော့မြန်မာနိုင်ငံမှာအခုလိုစက်ယုံဖွင့်လိုက်တဲ့အတွက် Gap အနေနဲ့အဝတ်ထည်တွေကိုပြိုင်ဘက်တီထက်ဈေးတသာနဲ့ထုတ်နိုင်မှာဖြစ်ပြီးတော့အာရှဒေသမှာလည်းသူတို့ရဲ့စီးပွားရေးလုပ်ငန်းကိုနောက်ထပ်တနေရာတိုးလာစေတယ်လို့ဆိုထားပါတယ
်။အခုနောက်ဆုံးတင်ပြပေးချင်တာကတော့မြန်မာနိုင်ငံကရှေးဟောင်းအဆောက်အုံတွေအကြောင်းပါ။မြန်မာနိုင်ငံမှာပျက်စီးယိုယွင်းနေတဲ့ရှေးဟောင်းတစ်တာအဆောက်အုံတွေကိုထိမ့်သိမ်းနိုင်မှုဂျပန်ကျွမ်းကျင်သူတွေစ조사ဆောင်ရွက်နေကြတဲ့အကြောင်းကိုဆောင်းမရှင်ဇာနီမန်က ARR Magazine Internet စာမျက်နှာမှာရေးသားထားပါဗျ။မြန်မာနိုင်ငံကရှေးဟောင်းတစ်တာအဆောက်အုံတွေကိုအစ်စ်မြင့်နီးပညာတွေအသုံးပြုပြီးထိမ့်သိမ်းနိုင်ဖို့အတွက်ဂျပန်နိုင်ငံကကျွမ်းကျင်သူတွေဟာမြန်မာနိုင်ငံရှေးဟောင်းသုတေသနဌာနကအရာရှိတွေကိုတင်ကြားပေးနေတယ်ဆိုတာနဲ့သူ့ဆောင်းမကိုအစချီထားပါဗျ။1843ခုနှစ်မှာတည်ဆောက်ခဲ့ပြီးမြန်မာနိုင်ငံမှာတက်တန့်အရှိဆုံးလို့ယူဆရတဲ့ကျွန်းသစ်တွေနဲ့တည်ဆောက်ထားတဲ့အင်းဝမြို့ကဘားကရာကျောင်းတော်ကြီးကိုနှစ်နိုင်ငံစလုံးကပညာရှင်တွေစစ်ဆေးနေကြတယ်လို့ဆိုပါတယ်ဂျပန်ပညာရှင်တွေရဲ့တင်ကြားပေးမှုနဲ့မြန်မာနိုင်ငံအတွင်းအလားတူဟောင်းနွမ်းနေပြီဖြစ်တဲ့တစ်သားအဆောက်အုံတွေကိုအချိန်နဲ့ခြားလို့ရတိုက်စားမှုဒဏ်ကနေကာကွယ်နိုင်လိမ့်မယ်လို့မျှော်လင့်နေကြတာပါဒါဟာဂျပန်နိုင်ငံကမြန်မာအစိုးရယဉ်ကျေးမှုဝန်ကြီးဌာနကို၃နှစ်ကြာအကူအညီပေးမဲ့အစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။မြန်မာနိုင်ငံကအင်ဂျင်နီယာဘီတုကာပညာရှင်၁၂ဦးကိုလည်းတိုကျိုမြို့ခြေဆိုင်အမျိုးသားသုတေသနနဲ့ယဉ်ကျေးမှုဌာနနဲ့ရှေးဟောင်းအဆောက်အုံများကိုထိမ့်သိမ်းစောင့်ရှောက်ရေးအဖွဲ့ကပညာရှင်တွေကနေသင်တန်းပို့ချပေးနေတာလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့ ARR.org မှာဖတ်ရှုနိုင်ပါတယ်လို့ပြောကြရင်းနဲ့ပဲတပတ်အတွင်းကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်တွေကိုအဆုံးသတ်ပြရစီရှင်ဗီဒီယိုရေကနေစနေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြခင်မှာဒုတိယပိုင်းအစီအစဉ်တွေစတင်တော့မှာဖြစ်ပါတယ်အဲဒီမှာဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်သွားမှာပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
VOA ကနေစနေနေ့ညဘက်အစီအစဉ်တွေကိုည 10:00 အထိလိုင်းနိုမီတာ 24 kHz 11.13 လိုင်းနိုမီတာ 25 kHz 11.665 လိုင်းနိုမီတာ 32 kHz 9.325တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုအလှည့်ပေးဖို့အချိန်ရောက်ပါပြီရှင်။ထုတ်လုပ်သူမဆုမွန်နဲ့အတူဦးကျော်စန္တာကအစီအစဉ်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။
မင်္ဂလာပါတို့ရရှိခင်ဗျာဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုခြိတက်နေရတယ်ဆိုတော့မြန်မာနိုင်ငံမှာမြန်မာပြည်သူတွေဟာဒီမိုကရေစီရဲ့အနှစ်သာရတစ်ခုဖြစ်တဲ့မတူကွဲပြားမှုကိုလက်ခံခြင်းဆိုတာကိုဘလောက်နားလည်သဘောပေါက်ကြပါသလဲဘလောက်လက်ခံခွင့်လွှတ်နိုင်ကြသလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ဒီလိုမတူကွဲပြားတဲ့ယူဆကိုလက်ခံတဲ့နေရာမှာလဲအကန့်အသတ်ထားသင့်ပါသလားဘယ်အတိုင်းသာထိပဲလက်ခံသင့်တယ်ဘယ်အတိုင်းသာဖြင့်လက်မခံသင့်ဘူးဆိုတာမျိုးကသတ်မှတ်ချက်ထားသင့်သလားဆိုတာကိုဆွေးနွေးဖို့ဖြစ်ပါတယ်တကယ်တော့ဒီကနေ့ဆွေးနွေးမယ့်ဒီအကြောင်းအရာဟာပြီးခဲ့တဲ့အပတ်ကဆွေးနွေးခဲ့တဲ့အကြောင်းအရာနဲ့ခက်ဆင်ဆင်လို့ဆိုရင်မှားမယ်မဟုတ်ပါဘူးပြီးခဲ့တဲ့အပတ်တုန်းကတော့ကျွန်တော်တို့ကမြန်မာနိုင်ငံမှာအခုထုတ်ပြန်လိုက်တဲ့ဘာသာကူးပြောင်းခြင်းနဲ့ပတ်သက်တဲ့ဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ဒီဥပဒေဟာတကယ်လို့အစလားအတိုင်းပြည်အတွက်ကောင်းကျိုးဆိုးဖြစ်ဘာတွေဖြစ်လာနိုင်တယ်လဲဆိုတာကိုဆွေးနွေးကြပါရဲဆိုတော့အဲ့ဒီဥပဒေကတော့အချက်အလက်ပိုင်းဒီကနေ့မှာတော့လူတို့ရဲ့သဘောထားပိုင်းဆိုပြီးကျွန်တော်စိတ်ထဲမှာတော့ခွဲထားတာပေါ့လေဒါပေမဲ့ကျွန်တော်ကတိုက်ရိုက်လို့ရတဲ့အစီအစဉ်ဆိုတော့ပရိသတ်တွေကသောတာရှင်တွေကပြောချင်တာကိုပြောသွားကြတာလဲပတ်သက်ပါတယ်ဒါလည်းသဘာဝပါပဲတိတ်တော့မထူးဘူးလို့ယူဆပါတယ်အဲ့တော့ဒီကနေ့ဆွေးနွေးဘက်မှာတန်ခံဆွေးနွေးမဲ့ပုဂ္ဂိုလ်များအဖြစ်ကျွန်တော်က3ဦးကိုရွေးထားပါတယ်။အခုရရှိနေတဲ့ပုဂ္ဂိုလ်2ဦးကိုပြောရမယ်ဆိုရင်တော့ပထမတူကတော့လမ်းပြကျဲရှင်နေကြီးဦးအေးမြင့်ဖြစ်ပါတယ်။ဦးအေးမြင့်ဟာကြေးလက်မှအခြေခံကြေးလက်ပြည်သူနဲ့ထိတွေ့ပြီးတော့လူမှုရေးအဖြစ်ဝေဖန်နေတဲ့ social critics တယောက်လို့ဆိုရင်မှားမယ်မဟုတ်ပါဘူး။နောက်ဦးတူကတော့ကျွန်တော်တို့ရဲ့မိတ်ဆွေကြီးမြန်မာနိုင်ငံရဲ့ဒီသတင်းစာဆရာကြီးဦးကျော်ရင်မြင့်ဖြစ်ပါတယ်။ဒီပုဂ္ဂိုလ်2ဦးလုံးကတော့ကျွန်တော်တို့အဓိကဆွေးနွေးမဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။နောက်ဒေါက်တာအန်ဒရူးငိုကျူလျံကိုလည်းကျွန်တော်ဆက်သွယ်ဖိတ်ခေါ်ထားပါရယ်အခုဆက်သွယ်နေပါတယ်။သူလည်းပဲနိုင်ငံတကာအတွေ့အကြုံရှိတဲ့တိုင်းရင်းသားပညာရှင်တူဖြစ်ပါတယ်။ဒီပုဂ္ဂိုလ်သူကတော့အဓိကဆွေးနွေးမဲ့ပုဂ္ဂိုလ်တွေပါ။ပါဝင်ဆွေးနွေးမဲ့သောတာရှင်တွေကိုလည်းကျွန်တော်တို့ဖိတ်ခေါ်ထားပါရယ်။ဆိုတော့ကျွန်တော်ပထမဆုံးမိကျင်တာကဆရာကျော်မြင့်လေးလိုင်းပေါ်မှာကြောက်ရှိနေပါရယ်။ဆရာကိုကျွန်တော်မိကျင်တာကမြန်မာပြည်သူတွေဟာဒီမိုကရေစီလိုချင်တယ်ဆိုတဲ့ဆန္ဒဖြစ်ပေါ်လာတဲ့ဒီမိုကရေစီရေးအတွက်တက်တက်ကြွကြွဖြစ်နေကြတာဟာဒီမိုကရေစီနိုင်ငံတွေမှာလူအဖွဲ့အစည်းတွေမှာရရှိနိုင်တဲ့လွတ်လပ်ခွင့်တွေကိုလူကျင်ရင်ဆက်ဆက်ပဲလားဒါရင်းမဟုတ်ဒီဒီမိုကရေစီဆိုတာဟာသူများတွေရဲ့အခွင့်အရေးသူများတွေရဲ့ယဉ်ကျေးမှုမတူကွဲပြားမှုတွေကိုလည်းငါတို့နားလည်ရမယ်လက်သင့်ခံရမယ်ဆိုတဲ့အသိကောရှိကြပါရဲ့လားလွတ်လပ်မှုတစ်ခုတည်းကိုလူကျင်လို့လှုပ်ရှားခဲ့ကြတယ်လှုပ်ရှားနေရလို့ဆရာထင်ပါလားဆရာရဲ့သုံးသပ်မှုကိုကျွန်တော်ကြားချင်ပါတယ်ဆရာပထမဆုံ
းဟုတ်ကဲ့ဆရာပြောထားတဲ့ဒီကျွန်တော်တို့မတူကွဲပြားမှုကိုအတိအမှန်ပြုရမယ်ဆိုတာပညာရှိသူတော်ကောင်းစကားပြောရင်တော့ဒါလိုတယ်လို့ပြောရမှာပေါ့ဗျ။အင်းဒါပေမဲ့ဆရာဦးကျော်စံတားကြီးအုတ်ချုပ်ခဲ့တဲ့အစိုးရဆက်ဆက်ကတွေးခွဲတာတွေလိန်ညာတာတွေလှည့်ပြားတာတွေခံရလွန်းတော့လူတွေကသဘောထားမကြည့်နိုင်တော့ဘူး။မတူကွဲပြားမှုကိုပဲအတိအမှန်မပြုနိုင်တော့ဘူးဖြစ်နေတယ်။အမြင်သာဆုံးပုံမှန်ပြောရင်အခုလက်တလောမန်းငိမ့်မောင်ကိစ္စပေါ့။ဥဒိန်စင်ကိုနောက်ထပ်၅နှစ်သမ္မတဆက်လုပ်စေချင်တယ်လို့မန်းကြီးမောင်ကပြောလိုက်ပြည်သူလူထုကဥဒိန်စင်အာဏာရတာတုန်းကတော့တော်တော်ပဲမြှော်နှင်ချက်ထားကြိုဆိုကြပါတယ်၃နှစ်လောက်စောင့်ကြည့်လို့အပြောင်းလဲလဲတကယ်မလုံနိုင်ဘူးအာဏာကိုပဲဖက်တွယ်ထားခြင်းနဲ့လေးတန်းနေကြားလာတော့ဥဒိန်စင်ကိုလည်းစိတ်ပြက်လာအဲ့ဒီဥဒိန်စင်ကိုသမ္မတထက်လုပ်ဖို့ပြောလိုက်တော့ပြည်သူလူထုကအချိန်ကဟီးရိုးသတ်မှတ်ခဲ့တဲ့မန်းကြီးမောင်တောင်ခု0ဖြစ်သွားတယ်ဆိုလိုတာကတော့အမတူကွဲပြားမှုကိုအတိအမှန်ပြုသင့်တယ်မှန်ပေမဲ့ညာညာတရကူမတွေးနိုင်တဲ့အခြေအနေရောက်နေတာခံရတာဒီများလို့ကျွန်တော်တို့ထင်ပါတယ်ဗျ
ဟုတ်ကဲ့ဆရာကောင်းပါတယ်ဆရာလူတွေကဒီစနစ်အောင်မှခံရတာများတော့ သဘောထားသိမိနိုင်တဲ့သဘောဖြစ်နေတယ်ဟုတ်ကဲ့နောက်ဆရာပြောတဲ့အသုံးနှုန်း from hero to zero ဆိုတာလည်းကျွန်တော်တော့ကြိုက်ပါတယ်ဆရာဟုတ်ကဲ့ဒီသဘောကိုမိကုန်မှာပဲကျွန်တော်ဆရာဦးရင်းမြင့်ကိုမိကျင်ပါတယ်ဆရာဘယ်လိုတွေးရပါလဲဆရာကကြည့်လဲပြည်သူတွေနဲ့ပုံမှုပြီးထိတွေ့တဲ့ရှင်းနေရည်သူဖြစ်ပါတယ်မြန်မာပြည်သူတွေလွတ်လပ်မှုဆိုတာကိုလူကျင်လို့ဒီမိုကရေစီကိုတောင်းခဲ့ကြတာလားဒီမိုကရေစီဆိုတာလွတ်လပ်မှုပေးတာနဲ့တပြိုင်နက်သူများကိုလည်းလွတ်လပ်မှုပေးရမယ်ငါတို့နဲ့မတူတဲ့လူတွေကလည်းလွတ်လပ်မှုပေးရမယ်ဆိုတော့အစီကောအစကလေးကရှိခဲ့ကြပါလားအခုကဘယ်လောက်ရှိပါလဲဆရာဦးမြင့်
လက်ရှိအခြေအနေနဲ့အောက်ခြေလူတန်းစားကိုကျွန်တော်တို့တောင်းလူလက်သမားနဲ့အခြေခံလူတန်းစားကလွတ်လပ်မှုဆိုတဲ့ဇကားကကျယ်ဝန်းလွန်အားကြီးတယ်တောင်းလူလက်သမားပြောတဲ့ဇကားနဲ့ဆိုရင်တရားမျှတမှုပဲကိုပဲလိုချင်တယ်နောက်တစ်ခုကကျွန်တော်တို့တရားမျှတမှုကိုလိုချင်တဲ့အခါမှာတာဝန်ယူတဲ့လူဆိုတဲ့အပိုင်းနဲ့တောင်းဆိုလူတဲ့တောင်းဆိုတဲ့အပိုင်းမှာတော်ဝင်ယူရတဲ့လူမရှိဘူးပမာဒီမှာတက်လာရင်တက်လာတော့ကတော့ခုနရှိရဆရာပြောသွားသလိုပဲတက်လာတော့ကတော့တာဝန်ယူမယ်ဆိုပြီးတက်လာတာပဲနောက်ပိုင်းကျတော့ကျွန်တော်တို့တာဝန်မယူရတာတွေတွေ့ရတယ်အဲ့ဒီဥဒိမ့်စိန်နဲ့ဥပမာပေးရရင်တော့သူ့အနေနဲ့တော့အပေါ်မှာဆိုင်ရစာရန်နေနဲ့လေယာဉ်သိမ့်ကြည့်တာတွေပြန်ပေးပါညွှန်ကြားတာပဲသူ့အောက်ကလူကမလုပ်ဘူးအဲ့တော့တာဝန်ယူရဲ့လူတာဝန်ယူတဲ့လူရဲ့တတိတာဝန်ယူတဲ့လူရဲ့လှုပ်ဆောင်အားကိုကြည့်ဒီဒီလူလူကကြည့်နေကြတာတရားမျှတမှုကိုလွတ်လပ်မှုဆိုတာကိုလည်းကျယ်ဝန်းတဲ့အတွက်နားမလည်ဘူးမတရားတာကိုဖြေရှင်းပေးတဲ့လူကိုပဲလူကျင်ရတာကိုဒီမိုကရေစီလို့ထင်နေကြတယ်။နောက်လူတယောက်ကိုကျွန်တော်တို့ခုနလိုအမြင်မတူတာတွေမတူကွဲပြားတာတွေပြောမယ်ဆိုရင်ဒေါ်အောင်ဆန်းစုကြည်ကိုအားလုံးကကြိုက်နေတဲ့အချိန်မှာဒေါ်အောင်ဆန်းစုကြည်မှားတဲ့အကွက်လေးတွေထောက်ပြရင်ပဲရန်သူလူအပြောခံရတဲ့အတွက်ဒေါ်အောင်ဆန်းစုကြည်ကိုဝိုင်းဝန်းပတ်မှုကူညီမှုနည်းတယ်လို့ပဲဒါကြောင့်မို့တိုင်းပြည်မှာတာဝန်ယူတဲ့လူတွေအောက်ခြေအထိကိုစဉ်းစားကျင်တယ်တရားမျှတမှုရှိအောင်လုပ်လို့ရှိရင်ဒီမိုကရေစီကကျွန်တော်တို့ရပါလိမ့်မယ
်ဟုတ်ကဲ့
ကျွန်တော်အမှန်တော့နောက်နှစ်50ဒီမိုကရေစီမရသေးဘူ
းဟုတ်ကဲ့ဆရာနောက်ပိုင်းကိုကျွန်တော်ဆက်လက်ခန့်မှန်းကြတာပေါ့အန်ဒရူးခင်ဗျာဒေါက်တာအန်ဒရူးကိုကျင့်လျင်လေးတိုင်းပေါ်ရောက်လာပြီထင်ပါတယ
်ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အခုပထမဆွေးနွေးနေတဲ့အကြောင်းအရာကမြန်မာပြည်သူလူထုကဒီမိုကရေစီလိုချင်တယ်ဆိုတာဟာဒီမိုကရေစီထဲမှာရရှိလာမဲ့လွတ်လပ်ခွင့်တွေအတွက်သာလိုချင်ကြတာလားသူများကိုနဲ့မတူတဲ့လူတွေလွတ်လပ်ခွင့်ကိုလည်းငါတို့အသီးမှတ်ပြုပြရမယ်ဆိုတဲ့အမြင်ကအစကတည်းကရှိခဲ့ကြသလားအခုကရှိရသလားမြန်မာပြည်သူတွေရဲ့သဘောထားကိုအန်ဒရူးဘယ်လိုသုံးသပ်မိပါသလဲ
ဟုတ်ကဲ့ဆရာကျွန်တော်မြန်မာပြည်သူရဲ့ဒီမိုကရေစီလိုလားမှုကိုတော့ကျွန်တော်ဘာမှမီးခွန်းထုတ်စရာမရှိပါဘူးဒါပေမဲ့ဒီမိုကရေစီစနစ်နဲ့ထိုက်တန်တဲ့လူမှုအဖွဲ့အစည်းဖြစ်သလားဆိုတဲ့ကိစ္စကိုတော့ကျွန်တော်မီးခွန်းထုတ်ပါတယ်ဘာလို့လဲဆိုကျွန်တော်ဒီနှစ်နှစ်ခွဲဒီအစိုးရနဲ့ဖြစ်ဖြစ်ဒီအတိုက်ခံနဲ့ပဲဖြစ်ဖြစ်ပဲလူမှုအဖွဲ့အစည်းနဲ့ဖြစ်ဖြစ်နိနိကကလှုပ်ဆောင်လာတဲ့အချိန်မှာကျွန်တော်တွေ့ခဲ့ဥပမာလေးတစ်ခုပေးချင်ပါတယ်နံပါတ်၁ကကျွန်တော်တို့ကမြင်းဖြူကိုခွတ်မောင်းတဲ့စနစ်ကျင့်သုံးနေပါတယ်ဒီလိုစီကန်းဆိုတဲ့ဟာကိုလိုက်မနာမလိုက်နာတဲ့ဟိုပေါ့လူမှုအဖွဲ့အစည်းကဒီမိုကရေစီနဲ့ထိုက်တန်လားဆိုတာကိုယ့်ဟာကိုယ်ပြန်ပြီးတော့မေးခွန်းထုတ်ဖို့လိုပါတယ်ကျွန်တော်ကထိုက်တန်တယ်မထိုက်တန်တော့မပြောပါဘူးနံပါတ်1ကကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီဆိုတဲ့ဟာရတာနဲ့အကုန်လုံးကိုကောင်းသွားမယ်ဆိုတဲ့ဟာပေါ့အယူဆချက်ကရှိပါတယ်တကယ်တော့ဟိုကျွန်တော်တို့ပြုပြင်ပြောင်းလဲရေးတို့ဒီရှေ့ဥချုပ်ရေးကနေဒီမိုကရေစီပြုပြောင်းရေးဆိုတာကောင်းပန်းလှန်တယ်လို့ထန်လို့မရဘဲနဲ့ပြန်လဲတည်ဆောက်ရမယ်ဆိုတဲ့ဟာကိုနားလေမှုအပိုင်းမှာကျွန်တော်တို့ဖြစ်မှာအားနေနေပါတယ်အဲ့ဒါပဲကျွန်တော်မြင်ပါတယ်ဆရာ
ဟုတ်ကဲ့ဒေါက်တာအန်ဒရူးကျေးဇူးတင်ပါတယ်ဟုတ်ကဲ့ကျွန်တော်အရင်ပထမဆုံးဆွေးနွေးမဲ့လူတွေသောရရှင်တွေရဲ့သဘောထားဘယ်လိုရှိလဲဆိုတာကျွန်တော်ကြည့်ကြအောင်ပါသူတို့ကောဒီကိစ္စကိုဘယ်လိုသဘောထားလဲကွဲပြားမှုကိုဘယ်လောက်ထိလက်ခံနိုင်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ပထမဆုံးကျွန်တော်ခေါင်းကျင်တဲ့ပုံကတော့ဥထွန်းမြင့်ဖြစ်ပါတယ်ခင်ဗျာဥထွန်းမြင့်ကြားပါလား
ဘုံ
ရောဟုတ်ကဲ့ဥထွန်းမြင့်သဘောထားကိုပြောပါခင်ဗျာမြန်မာနိုင်ငံပြည်သူတွေဟာဒီမိုကရေစီမှာကိုရိုနာမတူသူတွေရဲ့လွတ်လပ်ခွင့်ကိုအစီအမံပြုပေးရမယ်အခွင့်အရေးကိုလက်ခံရမယ်ဆိုတာနားလည်သဘောပေါက်ကြပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီမိုကရေစီဆိုတာတော့ခုနရှေ့ကြတဲ့ဖြစ်စဉ်တရားကိုဒါဖြတ်သန်းရပါတယ်ဟောပအဝင်ပတ်သက်တဲ့အင်အားစုတွေကြမှာဒါမတူညီတဲ့အမြင်အမျိုးမျိုးတွေဒါရှုထောင့်မှုတွေရှိရကြပါတယ်ဒ တခါလေကြတော့လေကာလဒေသပြောကလာယူပို့ပြီးကွဲပြားပါတယ်ကျွန်တော်တို့တိုင်းပြည်ကအာဏာရှင်စနစ်နဲ့ဒီပြည်တွင်းစစ်ကရာစုနှုတ်ဝဲမကရှိခဲ့တာကြောင့်ပို့ပြီးတော့ဆိုးရပါတယ်အဲ့တော့ကျွန်တော်တို့အခုလို့ဆွေးနွေးနေတာကကျွန်တော်ကခုနကဒီမိုဒီဖြစ်စဉ်ဖြတ်တန်းနေဆိုတော့ကဒါ2008ဖွဲ့စည်းပုံရာကျွန်တော်တို့တွားနေကြတာ2008ဖွဲ့စည်းပုံပေါ်လာတာကလည်းခုနကလိုတပင်းကိစ္စကိုပါတော့ကန့်တမှုတို့1005နှစ်ခြားတယ်အနည်းငယ်ခြားတယ်သူဒီလိုဓာရဲကနေပြီးတော့ကျွန်တော်တို့တော်တော်တို့အစိုးရကိုပေါ်လာတာပေါ့ဗျာအဲ့တော့ကျွန်တော်တို့မြင်လာကြတော့ဒါကအခုကျွန်တော်တို့တွားနေတဲ့ခီးစဉ်ကဒါသတ်မှတ်ပြတ်ထန်းထားတဲ့အပြောင်းလဲပေါ့နော်ဘုံဘုံအပွားချပေးတဲ့အပြောင်းလဲဒီအပြောင်းလဲပုံမှာကျွန်တော်တို့လွတ်တော်ရဲ့အစိုးရရဲ့ဆိုပြီးပေါ်လာတာအဲ့တော့ဒီဒီနေ့အထိကျွန်တော်တို့ဖြစ်စဉ်တွေမှာကြည့်လို့ရှိရင်ပြဿနာတွေကိုဖြစ်စဉ်တွေကိုဒီနေ့အထိဒါအကျန်းဖြစ်ဖြစ်ရှင်းတာတွေတော့ရှိနေကြပါတယ်အဲ့တော့ကျွန်တော်တို့ဒီကျွန်တော်မြန်မာပြည်နယ်ကတော့ဒီအစိုးရရဲ့အတိုက်ခံရဲ့အရက်ဖွဲ့ဒုဖွဲ့စည်းတွေဟာနိုင်ငံရေးကြီးတင်မြင့်မှုလိုပါတယ်။ဟိုနသူ့ပဲကိုပဲကိုစိတ်ရှည်တိခံပြီးတော့နားထောင်တတ်ဖို့လိုပါတယ်။ဒီသဘောထားတင်မာမှုတွေပြိပကဖြစ်မှုတွေဒီကွယ်လွဲမှုတွေကြော်ပါသွားအောင်ကျွန်တော်လုပ်ရပါမယ်။နောက်အပြန်အလှန်နားလည်မှုရှိရမယ်။အဲ့ဒီကမှတစ်ဆင့်ကျွန်တော်တို့အပြန်အလှန်ယုံကြည်မှုတည်ဆောက်ရမယ်။အဲ့တော့သဘောထားညှိနှိုင်းတယ်၊ပြည်စုံဆွေးနွေးတယ်၊ညှိနှိုင်းတယ်ဆိုတာကဒါအပေါ်ချပေးတာရုံမဟုတ်ဘဲနဲ့ဒါကျွန်တော်ဒီလုတ်ကင်နေတာဟာတိုက်ပွဲကိုရပ်ပစ်တာလည်းမဟုတ်ပါဘူးကျွန်တော်တို့တွားတဲ့ညီမချင်းကိုလည်းရပ်ပစ်တာမဟုတ်ပါဘူးတိုက်ပွဲကိုကျွန်တော်တွားခြင်းနဲ့ညီမချင်းကိုနှုံးနှစ်ဖက်လိုလားတဲ့အထိဒါနှုံးနှစ်ဖက်လိုလားတဲ့ဒီမိုစီပန်းနိုင်ကိုဒါနှုံးနှစ်ဖက်ညီနိုင်ပြီမှာဒါတွားဖို့ရမယ်အမြင်မြင်မှုတွေရှိကြပါမယ်ကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဥထုံးမြင့်ဖြစ်ပါတယ်အဲ့ဒါကတော့နောက်ပုဂ္ဂိုလ်တူကျွန်တော်ဖိတ်ခေါ်ခြင်းပါတယ်အဲ့ဒါကတော့ကိုညံနိုင်ဖြစ်ပါတယ်ခင်ဗျာကိုညံနိုင်ကြားပါလားခင်ဗျာကိုညံနိုင်ကြားပါလား
ဟုတ်ကဲ့ကြားပါရခင်ဗျာ
ဟုတ်ကဲ့ဘယ်လိုသဘောပါလဲခင်ဗျာမြန်မာနိုင်ငံမှာဒီမိုကရေစီကိုပြည်သူတွေကကိုယ်လွတ်ချက်လက်ခံရမယ်ဆိုတာကိုပါနားလည်ကြသလားအဲ့ဒီကိုယ်လွတ်ချက်ကိုအကန့်အသတ်ထားပြီးမှလက်ခံရမယ်ထင်သလားဘယ်လိုသဘောပါလဲခင်ဗျာ
ဟုတ်ကဲ့အဲပြောရမယ်ဆိုရင်ဖြင့်ဟိုမြန်မာနိုင်ငံဟာပေါ့လေတိုင်းရင်းသားလူမျိုးပေါင်းစုံညီချင်းမူမျိုးစုံနဲ့အတူရှင်တွဲနေထိုင်လာကြတာဒါတမိုင်းကြောင့်လည်းကြေကြားခဲ့ပါရခင်ဗျာဟိုနောက်ပြီးတိုင်းရင်းသားလူမျိုးမဟုတ်တဲ့ဟိုတိုင်းခြားလူမျိုးအချို့ဆိုရင်လည်းဒီနိုင်ငံမှာနေထိုင်လာကြတာရာစုနှစ်နဲ့ကြေကြားခဲ့ပြီးထင်ပါတယ်ဆိုတော့ပါမတူကွဲပြားမှုတွေရှိနေတာကကိုမြန်မာနိုင်ငံဟာဒါမြန်လို့စရာကောင်းပြီးအတိတ်ပဲပြည်စုံတဲ့နိုင်ငံလို့ကျွန်တော်တို့ပြောနိုင်ပါတယ်ခင်ဗျာမတူကွဲပြားမှုကိုဆန့်ကျင်ပေအခက်တက်နေတာထားမယ်ဆိုရင်ဒီမိုကရေစီပေါ်ဆောင်နေပါတယ်လူ့အခွင့်အရေးကိုမြစ်တင်နေပါတယ်ဆိုတာနဲ့ကျွန်တော်တို့ရာသလန်တန်တလန်ဖြစ်နေပါလိမ့်မယ်ခင်ဗျာအဲမတူကွဲပြားမှု diversity ကလည်းစီးလုံးညီညွတ်မှု unity ကိုကျွန်တော်တို့ရယူကြရမှာဖြစ်ပါတယ်တူဥမှာမရှိတဲ့အားနည်းချက်ကိုအခြားတူဥမှာရှိတဲ့အားသာခြင်းနဲ့တိုင်းပြည်ကိုတည်ဆောက်ကြရမှာဖြစ်ပါတယ်မျိုးမတူဇာတ်ချာရင်းမူကွဲတယ်ဆိုပြီးတူနဲ့တူရန်ဆောင်နေမယ်ဆိုရင်တိုင်းပြည်နဲ့နာတာပဲအဖတ်တင်ကြရမှာဖြစ်ပါတယ်။နောက်ပြီးတချို့ကဒီလိုကွဲပြားမှုကိုအခြေခံပြီးတော့မိမိတို့ရဲ့အတ္တဇွဲလူမျိုးဇွဲဒေသဇွဲလေးတွေကိုလည်းကျွန်တော်တို့တတိနဲ့အစဉ်ချင်းမှုလိုပါလိမ့်မယ်လို့ပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့မျိုးချစ်စိတ်ဆိုတာမှလည်းအတ္တလွန်ခဲ့ရင်အဆုံးရောက်သွားတတ်လို့ပါခင်ဗျာ။မတူကွဲပြားမှုကိုအရင်ခံပြီးပရိပခါတွေဖြစ်ပေါ်လာမယ်ဆိုရင်ဖြစ်ခါမှဖြေရှင်းတာတဲ့ပြည်သူတွေအသိဉာဏ်ထက်သန်အောင်ပညာရည်မြင့်မားအောင်ရှေ့ရှုပြီးအစိုးရအနေနဲ့ရောနောက်ပြီးဟိုလူမှုအခြေခံဖွဲ့စည်းတွေနဲ့ရောကျွန်တော်တို့ပူးပေါင်းပညာပေးလှုပ်ဆောင်ကြမှာဖြစ်ပါတယ်ဖြစ်နိုင်မှာဆိုရင်ကျွန်တော်တို့လွှတ်တော်မှာဥပဒေတရအနေနဲ့တင်သွင်းပြီးတော့ဟိုပြတ်ထမ်းဖို့လိုအပ်ကောင်းလိုလိုက်ပါမိမှာ
ဟုတ်ကဲ့
မြန်မာနိုင်ငံမှာမတူကွဲပြားမှုတွေကအရင်ကလည်းရှိခဲ့တယ်ခုလည်းရှိနေတယ်နောက်မှလည်းရှိနေအောင်မှာဖြစ်ပါတယ်ဒါကြောင့်မို့လို့ဒီမိုကရေစီစနစ်သားလျင်မြန်မာနိုင်ငံအတွက်စကြဝဠာအကြိုက်ဆုံးစနစ်ဖြစ်တယ်ဆိုတဲ့အကြောင်းကိုကျွန်တော်အနေနဲ့ဒါထပ်လောင်းပြောချင်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ညနေဟုတ်ကဲ့လွှတ်တော်မှာဥပဒေပြတ်ထမ်းပြီးဆောင်ရွက်ရမယ်ဆိုတော့ကျွန်တော်တို့စီမှာလွှတ်တော်ကူစလကြီးတယောက်ပါရပါခင်ဗျာအခုဆွေးနွေးမဲ့ပုဂ္ဂိုလ်ထမ်းမှာဥလားဆွေကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါခင်ဗျာ
ဟုတ်ကဲ့ဘယ်လိုသဘောပါလဲခင်ဗျာအခုဆွေးနွေးရတဲ့လူတွေအားလုံးကတော့မြန်မာနိုင်ငံမှာဒီမိုကရေစီရေးချိန်မမြင့်မသေးဘူးမတူကွဲပြားမှုကိုလက်ခံတတ်တဲ့အလေးချင်းနဲ့တယ်ဒါဘာကြောင့်လဲဆိုတော့လည်းထောက်ပြရပါတယ်ခေအဆက်ဆက်ဖိနေချုပ်ချယ်မှုတွေကြမှာနေခဲ့ရလို့ဆိုတာပြောတယ်အန်ဒရူးဒေါက်တာအန်ဒရူးကဆိုလို့ရှိရင်လူတွေဟာဒါဒီမိုကရေစီနဲ့သိမတန်သေးဘူးစီကမ်ဟုတ်ကဲ့သူပြောတဲ့အဆိုကျွန်တော်လည်းကြားဟုပါတယ် people get the government they deserve ဆိုတဲ့စကားသူတို့ပြည်သူတရားဟာထိုက်တန်တဲ့အဆိုရပဲရတတ်တယ်ဆိုတော့ဘာဒီမိုကရေစီအတွက်မထိုက်တန်သေးတဲ့စစ်တပ်များရှိနေပါလားမြန်မာပြည်သူတွေမှာဘယ်လိုသဘောပါလဲခင်ဗျာ
ကျွန်တော်တို့အခုအချိန်မှာတော့ဟိုဘော်ဒီဟိုကျွန်တော်ရှေ့ဆက်မသွားလို့မရတော့ဘူးအခုရှေ့ဆက်သွားတဲ့အခါမှာတမလိုက်တော့တဲ့စကားတစ်ခေါက်ကတော်လေးထိရောက်ပါတယ်ဟလာမတူတာတွေကိုခဏဖေးထားတူတာတွေကိုပေါက်လို့ကြောက်အောင်ဆိုအဲ့စကလုံးနဲ့ကျွန်တော်ရှေ့သွားနေကြတာဟုတ်အဲ့တော့မတူတာတွေခဏဖေးထားတူတာတွေပေါက်လို့ကြောက်အောင်ဆိုတဲ့ဟာတဲ့ဟာမှာခုနမတူတာတွေကိုလက်ခံတဲ့သဘောရှိပါတယ်မတူတာတွေကိုလက်ခံမယ် ကျွန်တော်တို့ကမတူတာတွေကတော့များမှာပဲလူတယောက်ချင်းတယောက်ချင်းလိုက်နေလို့ရှိရင်ဘလို့မှကိုကျွန်တော်သဘောထားတူညီနိုင်ရအကြောင်းမရှိဘူးဒါပေမဲ့ကျွန်တော်တို့ကကောင်းတဲ့အခုလောက်ထားမယ်ဆိုလို့ရှိရင်ကိုကကူပေါင်းဆောင်ရွက်ဖို့တော့လိုတယ်ဗျကျွန်တော်ကျွန်တော်တို့ကရှင်းရအောင်ပါအဲ့တော့ဒီမိုကရေစီဆိုတာမတူဟလာဟောပေါ့ကျွန်တော်တို့နိုင်ငံရဲ့အနေအထားအရဆိုလို့ရှိရင်တော့တော်တော်လေးတော့ဟလာပျောက်ပျောက်ဖြစ်မှာပဲဟိုလူကတမျိုးပြောမယ်ဒီလူကတမျိုးပြောမယ်ကဲဒါမဲ့ကျွန်တော်တို့ကအဲ့လိုမျိုးဟိုဟလာမနီမညို့ဖြစ်နေလို့ရှိရင်တော့ကျွန်တော်တို့ကဒီအရှိတော်အဆက်နိုင်ငံနေထဲမှာ leveling ဖြစ်လာမှာမဟုတ်ဘူးအဲ့တော့ကျွန်တော်တို့ကပူပေါင်းဆောင်ရွက်ဖို့တော့လိုလိမ့်မယ်အဲ့ဒါဟာကျွန်တော်တို့ဟိုမတူ껙ထားတာဒီအားလုံးကိုခဏဖယ်ထားပြီးတော့မှတူလာပြီးပေါင်းလုပ်မယ်ဆိုတဲ့အမြင်ပေါ်မှာမူတည်ပြီးတော့တွားရင်ပို့ပြီးတော့ရှင်းအောင်မယ်လို့ကျွန်တော်မြင်နေပြဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့မတူတာဖယ်ထားတူတာတွဲလို့ဆိုတဲ့စကားဟုတ်ကဲ့ကျွန်တော်ကတော့ဒီစကားကိုတော့မကြခဏကြားပါရခင်ဗျာအဲ့တော့ဒီအင်အားစုတွေလှုပ်ရှားတဲ့ activist တွေနိုင်ငံရေးအင်အားစုတွေကြမှာဒီစကားမကြခဏကြားပါတယ်။ဒါပေမဲ့လက်တွေ့မှာကျွန်တော်ကိုကျွန်တော်သံသယရှိတာပေါ့လေကျွန်တော်စဉ်းစားမိတာတခါခါလုံးဝမတူဘဲနဲ့တလန်းစီဖြစ်နေရင်ဟိုဘက်တလန်းဒီဘက်တလန်းသွားနေရရင်ဘယ်နေရာမှာသွားပြီးတော့တူအောင်တူတဲ့လမ်းကိုဘယ်လိုရှာကြမလဲဆိုတာလေအခက်အခဲများရှိမလားကျွန်တော်စဉ်းစားမိတယ်။ဆရာကျော်မြင့်ဘယ်လိုသဘောပါလဲခင်ဗျာဦးလှဆွေဆွေးနွေးချက်ကို။အ
ဲကျွန်တော်လည်းဆရာမေးခင်လေစဉ်းစားနေတာဥပမာကျွန်တော်တို့ဖွဲ့စည်းပုံချေခံဥပဒေကိုပြည်သူလူထုကပြင်ကျင်လဲအစိုးရဘက်ကနောက်ရွှေ့ကျင်လဲအဲ့ဒါမတူတာခဏဖယ်ထားလို့မရဘူးထင်တယ်အရေးကြီးတဲ့ဟာတွေကိုမြန်မြန်ကိုလုံးမတိုင်းပြည်အေးချမ်းချမ်းနဲ့ပြောင်းသွားမယ်ထင်တယ်အဒါမတူဘူးကွယ်လို့ခဏဖယ်ထားကြအောင်ဆိုလို့ရှိရင်မဖြစ်ဖြစ်တဲ့နည်းနဲ့ပြင်သွားမှကျွန်တော်တို့စိုးရင်နဲ့ဥကြတန်တားကြီ
းဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါစဉ်းစားမိပါတယ်ဦးအမြင့်ရဲ့သဘောလည်းပြောပါအောင်ခင်ဗျာဒီကိစ္စမှာ
အဲမတူတာကတော့ဟိုဆန့်ကျင်ဘက်ကိုကျွန်တော်တို့ဘုဘဘာသာနိုင်ငံဖြစ်တဲ့အတွက်ငကူတွေကလက်ခံရပါတယ်လက်ခံပြီးကောင်းတာကိုတွေ့တယ်သို့တော်ဆက်ဆက်ဆက်ဆက်အုပ်ချုပ်လာတဲ့အုပ်ချုပ်သူလူဒန်းသားကြောင့်ကျွန်တော်တို့မတူတဲ့လူကတောင်းဆိုလို့ရှိရင်ဒီဘက်ကတောင်းဆိုတဲ့လူကလည်းတန့်ရှင်းမှုလိုအပ်တယ်ခင်ဗျာတောင်းဆိုတဲ့လူကတောင်းဆိုတဲ့ခေါင်းဆောင်ဝယ်သူရဲကောင်းဝါဒကိုလည်းဗမာပြည်မှာချင့်သုံးတဲ့အတွက်ဆန့်ကျင်ဘက်အုပ်စုကခေါင်းဆောင်စကားတာမှန်တယ်လို့ယူဆပြီးနောက်လိုက်တာနဲ့အတင်းစုလုပ်တဲ့အတွက်ပြည်ပကကိုဖြေရှင်းလို့မရတာပါမတူတဲ့ဆန့်ကျင်ဘက်တအုပ်စုနဲ့တအုပ်စုဒီမိုကရေစီကိုကျွန်တော်ညံ့တတဖြစ်စေချင်တော့တအုပ်စုမှာရှိတဲ့ခေါင်းဆောင်ကလည်းအောက်ခြေကိုတဲတဲဝင်ဝင်လေးလာကိုယ့်ဘက်ကကိုလူကိုညှိဒီဘက်ကစနေမဲ့အုပ်စုကလည်းခေါင်းဆောင်နဲ့အောက်ခြေလူစနေကခဲတဲ့ဝင်ဝင်လေ့လာပြီးညှိရင်ဒီပြဿနာပြေးလဲတယ်အခုကခေါင်းဆောင်ချစ်ရတခွန်းပြောလိုက်နောက်လိုက်ကအခွန်းတစ်ထောင်လောက်ကိုကက်ကက်လာအောင်ရန်တွေးတယ်ကျွန်တော်တို့ဗမာပြည်ရဲ့နိုင်ငံရေးရည်ရွယ်မှုဖြစ်နေတယ်အပြည့်ညာနေခေါင်းမာနေတယ်တိုးတက်မှုကိုကျွန်တော်တို့ပညာရေးတွေနိုင်ပါနေတဲ့အတွက်ဒီပြဿနာကကြီးရှင်းလို့မရတာလို့တော့ကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာဆရာကျေးဇူးတင်ပါတယ်ဒေါက်တာအန်ဒရူးဒီမတူ껙ပြတဲ့ဒီမတူတာကိုဖယ်ထားတူတာတွေ့လို့ဆိုတဲ့စကားကိုတော့ကျွန်တော်ထက်အန်ဒရူးကပူပြီးကြားလိမ့်မယ်ထင်ပါတယ်လက်တွေ့လောကမှာဒီမတူတဲ့လူတွေကြမှာအန်ဒရူးကိုညှိနေကြတာညဉ့်ညံရေးကောင်းစီဆိုတာဘယ်လိုသဘောပါလဲ is it possible မတူတာကို set aside တဲ့တူတာဆက်လို့ဆိုတာပြစ်နိုင်လားရ
ဟုတ်ကဲ့ပါဆရာကြီးဖြစ်နိုင်ပါတယ်နံပါတ်1အချက်ကကျွန်တော်တို့မှဒီမိုကရေတစ်ဒီမိုကရေတစ် culture ကောင်းပါတဲ့ကိစ္စတော့ပြောစရာမလိုပါဘူး48နှစ်40 50နှစ်လောက်မှကျွန်တော်တို့ကအခုဒီမိုကရေစီလမ်းကြောင်းကိုပြန်လျှောက်နေတယ်အဲ့တော့ကျွန်တော်တို့မှအားနည်းချက်အများကြီးရှိတယ်အဲ့ဒါကိုကျွန်တော်လည်းဝန်ခံတယ်ဒုတိယအချက်က collegial culture လို့ပြောပါတယ်ဘာမှလို့တော့ကျွန်တော်လည်းမသိပါဘူးဒီမတူညီတဲ့အမြင်တွေကိုဖလှယ်ပြီးတော့တူညီတဲ့အမြင်မှအတူတွဲလို့အခုကသမရကြီးပြောထားတဲ့အိပ်ချပါပဲတူညီတဲ့ဟာအရင်လုပ်မယ်မတူညီတဲ့ဟာကြတော့တူညီအောင်ကျွန်တော်တို့ဘယ်လိုဆဲညှိနှိုင်းကြမလဲဆိုတဲ့ကိစ္စပါတတိယချက်ကကျွန်တော်တို့အခုလက်ရှိအနေအထားကမချိနဲ့လို့ရှိရင်ဆဲတယ်နံပါတ်၁မချိနဲ့လို့ရှိရင်ဆန္ဒပြတယ်နံပါတ်၃မချိနဲ့လို့ရှိရင်အာဏာသုံးပြီးတော့အဲ့ဒါကိုစံပြန်လုပ်တယ်အဲ့ဒီစနစ်နဲ့ကျွန်တော်တို့ကအခုချိန်ကြီးသွားနေပါလေခုနကတော့မကြီးဘူးကြီးဆက်ရွှေပြောတယ်လို့ပေါ့နော်တမရပေးထားတဲ့ဒီညွှန်ကြားချက်ပေါ့ဒီမတူတာကိုမတူတာကိုစိတ်နှိမ့်မယ်တူတာကိုတွဲလုပ်မယ်ဆိုတော့အဆင့်ကိုကျွန်တော်တို့ကရောက်ဖို့ကနည်းနည်းလိုပါသေးတယ်ဆရာအဲ့တော့ကျွန်တော်တို့ရဲ့တိုင်းပြည်ပြုပြင်ပြောင်းလဲရေးနဲ့ဒီအတူတူပြောင်းရေးကတော့နည်းနည်းရင်လေးစရာတော့ကောင်းပါတယ
်ဟုတ်ကဲ့ဥထွန်းမြင့်ကလေထိုင်းမှာရှိပါသေးလားခင်ဗျာဥထွန်းမြင့်ကြားပါလား
အဲ့တော့မတူညီရတဲ့ပူများတယ်ဟောရခုနဲ့ဆရာကျော်ရင်မင်းလည်းပြောသွားတာပေါ့ မတူညီရရများနေတဲ့ကိစ္စဆိုတော့ခုနက2008ပွဲဖွဲ့စည်းပုံပေါ်လာကတော့95ခုနှစ်ကနေရလိုက်တဲ့ဒီဖွဲ့စည်းပုံကဈာထဲမှာ9နှစ်လောက်ကြာတယ်ဗျ။အဲတော့ရှေ့ကြတဲ့ဖြစ်စဉ်တက်တာဒီ15နှစ်လောက်ဒီဖွဲ့စည်းပုံကြီးရေးဆွဲပြီးတော့အခုကလွတ်တော်တဲ့5နှစ်အတွင်းမှာဒါကြေရိုက်ခဲ့တာပဲ။ဆိုတော့မတူညီရရများလို့ပေါ့ဗျာ။ဒါကျွန်တော်အဲ့လိုပဲပြောချင်ပါတယ
်။ဟုတ်ကဲ့။နောက်ရေဒီယိုတယောက်တယောက်တယ်လီဖုန်းနံပါတ်ရေဒီယိုဖွင့်ထားရထင်ပါတယ်ရေဒီယိုကိုပိတ်ထားပေးပါခင်ဗျာအကူတန်ကြားနေရတယ်နောက်တစ်ချက်ကျွန်တော်ဆွေးနွေးချင်တာကဆရာဦးအေးမြင့်ပြောတဲ့အထက်မှာမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ထက်တရေကောင်းဝါရပုဂ္ဂိုလ်ဆွဲကူကွယ်မှုဝါရပေါ့လေခေါင်းဆောင်ကတခွန်းပြောရင်နောက်လိုက်ကအခွန်းတထောင်လောက်ကက်ကက်လန်လုပ်လိုက်တဲ့ဆွဲစကားကျွန်တော်ကအပြင်မှာနေရတဲ့လူဆိုတော့သိတော့မသိပါဘူးဒါပေမဲ့မြန်မာတဘာဝမှာဒီလိုမျိုးရှိလားလို့ကျွန်တော်ထင်ပါတယ်ဒီဟာလဲဆွေးနွေးတဲ့ကိစ္စလို့ထင်ပါတယ်ဥလားဆွေဘယ်လိုသဘောရပါလဲခင်ဗျာအဲ့မှတ်ချက်ကို
ဥလားဆွေဟုတ်ပါတယ်ဗျာအဲ့ဒါအတော့ကျွန်တော်သဘောတူပါတယ်အပြင်လို့လဲဆိုတော့အဲကျွန်တော်တို့ဒီတိုက်ခါဟောင်းဆောင်လို့ပဲပြောပါဗျာအဲ့ဒါဒေါအောင်ဆန်းစုကြည်ဤနဲ့ NLD ပါတီအကြောင်းကိုဒေသနယ်ကမှမရေးရဘူးဗျာလေကြနေရမှမရေးရဘူးမထည့်ရဘူးအထည့်လိုက်ရင်အဲငါတို့ကဘလို့များဖြစ်လဲမသိဘလို့များဖြစ်လိမ့်မလဲမသိဘူးဆိုပြီးတော့အဲအဲ့လိုမျိုးအယူဆနေကြတယ်အဲဒါကြောင့်မို့လို့ကျွန်တော်တို့ကခုနလိုဟိုတခွန်းပြောလိုက်တယ်ဆိုတာဟိုကျွန်တော်တို့ဒီမှာဟိုတကုံးမှာဖြစ်သွားတဲ့ပြဿနာလေးတစ်ခုရှိတယ်အဲခိုးကြီးတောင်နဲ့အဲ့ဒီပြဿနာလေးဆိုလို့ရှိရင်ဒါတော်တော်ကိုရုပ်ပြစစ်ပြဖြစ်တဲ့ဟာလေးရှိတယ်အဲ့ဒါဒါကြတော့တော်တော်ဘယ်ကြမ်းနေမှလည်းမထင်ရဘူးဗျအဲ့တော့ခုနပြောသလိုခုနဆရာဦးပြင်တော့ဒါကျွန်တော်သဘောတူပါတယ်ဗျဟုတ်
ဟုတ်ကဲ့ဘယ်ကြမ်းနေမှမထင်ရဘူးဆိုတော့ကျွန်တော်ဆရာ journalist ရှိပါတယ်ဆရာကျော်ရင်ပြန်ပြောချင်ပါလားခင်ဗျာဒီကိစ္စကိုအဲဆရာဦ
းလားသူကြမ်းနေမှဖတ်ဘူးနဲ့တူပါတယ်ဗျကျွန်တော်တို့ကုမုတ်ရာကြမ်းနေမှမျက်နှာဖုံးမှထည့်ထားပါတယ်အဲ့ဒီအကြောင်းကိုအပြည့်စုံလဲအပြန်လန်ပြောတာတွေလဲပြည့်စုံထည့်ထားပါတယ်အဲ့နောက်တစ်ခါအဲ့ဒီသူနွေတဲ့ပုဂ္ဂိုလ်ကိုတပ်ပုံနဲ့တကွာထဲတာတမလို့တချို့စာပတ်သူတွေဘက်ကဟိုသဘောမကျတဲ့တုံ့ပြန်မှုလဲကြားပါတယ်ဒါပေမဲ့အများစုကတော့လက်ခံပါတယ်သဘောကျပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုအဲ့ဒီမြန်မာနိုင်ငံမှာဒီမိုကရေစီဝါရတဲ့တရားကောင်ဝါရထွန်းကားနေတဲ့ပုဂ္ဂိုလ်စွဲကိုယ်ွယ်မှုကပို့ပြီးကြီးထွားနေဆိုတဲ့မှတ်ချက်ကိုဆရာဘယ်လိုယူဆပါလဲခင်ဗျာ
အဲ့ဒီမှတ်ချက်ကိုရေကုန်အဖြစ်ဆိုတော့ကျွန်တော်လက်ခံပါတယ်သို့တော်တရေကောင်းဝါရဆိုတာဒီတရေကောင်းနေရာလိုအပ်လို့ခေတ်ကာလအခြေအနေရပေါ်ပေါက်လာရတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ဗျ။ And ဥပမာဆိုဟိုနာမည်နဲ့ပဲဟိုဆယောက်လက်ဆွေရဒေါ်စုနာမည်နဲ့တက်ပြောသွားတော့ဒေါ်စုထားပါတော့ And ဒေါ်စုသူလုံနေတာလူရဲ့ဂျုံနေဗျ။ तू ပြည်သူလူထုကိုမလိမ်ဘူး။သူ့ရဲ့ပြည်သူလူထုကိုကောင်းအောင်လုပ်နိုင်တဲ့လူမရှိသေးဘူးလို့အဲ့လိုမြင်တဲ့အတွက်ကြောင့်မလို့ဒေါ်စုပြောတာတွေကိုလက်ခံပြီးဒေါ်စုနောက်လိုက်နေတာ။အတနည်းနဲ့မှာဒေါ်စုဟာပြည်သူလူထုကိုစံကျင်နဲ့ဒါမှမဟုတ်လိန်နာတစ်ခုခုလှုပ်လို့ရှိရင်ပြည်သူလူထုကပါပါတယ်ဗျချက်ချင်းခွာသွားမှာပဲခုနကကျွန်တော်အဖွင့်တော်ကကျွန်တော်တင်ပြခဲ့တယ်လို့ဦးသိန်းစိန်ကိုပြည်သူလူထုကမျှော်လင့်ခဲ့ဘူးတဲ့ဒါပေမဲ့ဒီနေ့သိမ့်မမျှော်လင့်တော့ဘူးဆိုလိုတာကတော့ခေါင်းဆောင်ပဲဖြစ်ဖြစ်တရေကောင်းပဲဖြစ်ဖြစ်ပြည်သူလူထုနဲ့အတူတူမရှိဘူးဆိုရင်မြန်မြန်ပြန်ကျသွားတာပါပဲ
ဟုတ်ကဲ့ဆရာဟုတ်ကဲ့ကျွန်တော်ဒီနေရာမှာခေါင်းဆောင်တရေကောင်းဘာညာခေါင်းဆောင်ကောင်းဆိုတာကြားလို့ကျွန်တော်ဆရာဦးသိန်းဖြစ်ဖြစ်ရေခဲ့ဘူးတဲ့ဆောင်းပါးတစ်ခုထဲကစားသားကိုလည်းကျွန်တော်သတိရပါရဲသမိုင်းကခေါတုံးမှာခေါင်းဆောင်ကောင်းဆိုတော့ပေါ်ထွက်လာတယ်ဆိုပြီးတော့ဆိုတော့အခုမြန်မာနိုင်ငံသမိုင်းမှာခေါင်းဆောင်ကောင်းလူနေတဲ့ချိန်ဖြစ်တယ်ခေါင်းဆောင်ကောင်းတကယ်ပြည်သူကိုကိုစားပြတဲ့ခေါင်းဆောင်ကောင်းပေါ်ထွက်လာပြီလို့ကောပေါ်ထွက်လာနိုင်တယ်လို့ကဆရာဦးအမြင့်သုံးသပ်ပါလားဆရာကိုကျွန်တော်ပြန်မေးပါစေ
အဲလူစုတရက်လုံးညော်လွတ်နေတာခေါင်းဆောင်ကောင်းပေါ့ခင်ဗျာအခုတွေ့နေတာကတော့ကျွန်တော်တို့ခေါင်းဆောင်မဟုတ်ဘူးတော်လိုက်တရားမှရှိတယ်နိုင်ငံရေးသူရဲကောင်းမှဖြစ်နေတယ်ခေါင်းဆောင်အရေးချင်းနဲ့ပြည်စုံတဲ့လူကျွန်တော်မတွေ့ဘူးသေးဘူးခင်ဗျာဒါမဲ့တိမ်ညှုပ်နေတယ်သူရဲကောင်းနေတာပေါ်ထွန်းနေတယ်ခေါင်းဆောင်ကောင်းနဲ့ပညာနဲ့တိုက်နေတဲ့ခေါင်းဆောင်တွေကတော့အောက်ခြေထဲမှာအခုတည်းကနင်းပြဖြစ်နေသေးတယ်ဆိုတာတော့ကျွန်တော်တွေ့ကြည့်ရတယ်ဥမာတော်အောင်စန်းစုစီကိုသူတို့ကတော့ကောင်းဆောင်လို့တင်နေကျွန်တော်တို့လည်းလေးစားပါလေသို့တော့ကောင်းဆောင်ရည်ချင်းနဲ့မပြည့်စုံနေဘူးသူရဲကောင်းပဲတတ်မှတ်ပါတယ်ကျွန်တော်တို့
ကဲအန်ဒရူးဘာလို့ပြောချင်ပါလဲ leadership နဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ about ဦးဝင်းမြင့်ပြောတဲ့ဟာလဲကျွန်တော်ထောက်ခံပါတယ်
ကောင်းဆောင်ကောင်းဆိုတာဟိုသူကောင်းဆောင်တိုင်းလဲဟိုဗာလဲအကုန်လုံးကအဆင်ပြေတာမဟုတ်ပါဘူးပြည်သူတွေကလိုက်နာမှာပဲသူကကောင်းဆောင်ကောင်းရဲ့အကြီးဟိုဗာသူ့ရဲ့မျှော်လင့်ချက်တွေကဖြစ်အကောင့်ထဲပေါ်နိုင်မှာဒုတိယချက်ကခုနကဟိုအမတ်ကြီးဟိုဘုံမှုကြီးဟိုဆားရွှေပြောထားတဲ့ကိစ္စမှာအကြီးချင်းမရှိတဲ့လူတွေရဲ့တောင်းဆိုအားကိုးချက်တွေကိုကျွန်တော်တို့ကတိတ်ပြီးတော့လိုက်နေလို့ဆိုရင်ကျွန်တော်ကလမ်းမရောက်တယ်ဗျနောက်ပြီးတော့ဒုတိယချက်ကခုနတရားတော်ပြောသားပါတယ်ကြာနေမှာဘာမှထွက်ပါတယ်လို့ပြောပါတယ်ကြာနေမှာထွက်တိုင်းနဲ့အဲ့ဒီကြာနေကရေးတဲ့အမှန်တရားမဟုတ်ပါဘူးကျွန်တော်အခုမြန်မာပြည်မှာနှစ်နှစ်ခွဲနေပါပြီအဲ့တော့ကြာနေမှာရေးတဲ့ဟာတွေဖက်လိုက်ပြီးတော့ရေးနေတဲ့ဟာတွေအများကြီးတွေ့ပါတယ်အဲ့တော့ခြုံပြီးတော့ကျွန်တော်ပြောမယ်ဆိုလို့ရှိရင်နံပါတ်1ကခေါင်းဆောင်ကောင်းဘလောက်ပဲရှိပါစေနောက်လိုက်ကောင်းမရှိလို့ရှိရင်အဲ့ဒီခေါင်းဆောင်ကဘာမှမဟုတ်ဘူးဒုတိယချက်ကအကြီးချင်းရှိတဲ့လူတွေပြည်သူတွေရှိတဲ့အခါကျမှခေါင်းဆောင်ကောင်းဆိုတာပေါ်လာတာဖြစ်ပါတယ်တတိယချက်ကဒီမီဒီယာမှာကျွန်တော်တို့တွေ့နေတဲ့ဟာတွေကိုကျွန်တော်ယုံပြီးတော့ရေးနိုင်တဲ့လူကရေးမယ်ထုတ်နိုင်တဲ့လူထုတ်မယ်ထုတ်တဲ့ဟာကိုကျွန်တော်ယုံပြီးတော့မြန်မာနိုင်ငံရေးရဲ့ဟိုအနာဂတ်ကိုကျွန်တော်ဆုံးဖြတ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့တော်တော်မှားပါမယ်ဘာလို့ဆိုကျွန်တော်ဒီမှာနှစ်နှစ်ခွဲလောက်အနေနဲ့ခံပြီးတော့ဟိုနေပြီးတော့ဒီနိုင်ငံရေးပြုပြင်ပြောင်းလဲလမ်းစဉ်ကိုကြည့်နေပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီနေရာမှာတော့ journalist တွေကိုဥတည်ပြီးထားတဲ့အတွက်ကျွန်တော်ရဲ့မိတ်ဆွေဆရာကြီး journalist ကိုပြန်လဲခြေပောက်ခွင့် second 50တိရပါတယ်ဆရာကျော်မြင့်ဗာပြန်ပြောမယ်ခင်ဗျာ
အထွေထူးပြောစရာမရှိပါဘူးသူအင်ဒရူးပြောသွားတဲ့ January ထွက်တိုင်းလဲအမှန်တမ်းမဟုတ်ဘူးဆိုတာလဲဒါလက်ခံနိုင်ပါတယ်အဲ့တော့အဲ့ဒါကိုတော့သိထွေထူးတော့ပြောစရာပြန်ပြောကြမှာရှိပါဘူးဒီမီဒီယာတွေကလည်းလုံနိုင်သမျှစေရနာနဲ့တိုင်းပြည်ပြပါစီတို့ဆိုတဲ့စေရနာမျိုးနဲ့လုံနေတာတော့မရှိဘူးဆိုတာလည်းပဲပြောပြရသေးဗျာ
ဟုတ်ကဲ့အဲခေါင်းဆောင်မှုနဲ့ပတ်သက်လို့ကနောက်ဆုံးမှတ်ချက်ပေးပါဦးမလားခင်ဗျာစက္ကန့်20ကျန်ပါသေးတယ
်ခေါင်းဆောင်မှုနဲ့ပတ်သက်လို့တော့ကျွန်တော်ကတော့ပုံမလင်းလင်းနဲ့တည့်ပြောရလို့ရှင်ဒီချိန်မှာဒေါန်ဆန်းစုကြည်ထက်ပြည်သူလူထုကယုံပြည်သူလူထုအများစုကယုံကြည်တဲ့ခေါင်းဆောင်မရှိသေးပါဘူးကျွန်တော်အဲ့ဒါပဲပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာ
တမတ်လေးသူ့နောက်လိုက်နေတာပါဟုတ်ကဲ့ပါ
ဟုတ်ကဲ့တမတ်ထားတဲ့အချိန်တိုင်းတည်းလောက်ပဲဖြစ်ပါတယ်ပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအထူးပဲကောင်းမွန်ပါတယ်ဆွေးနွေးချက်တွေနားဆင်တဲ့သောရရှင်တွေကိုလည်းအထူးပဲကျေးဇူးတင်ပါတယ်လို့ပြောကြလိုက်ပါတယ
်ဥချိုစန္ဒာစီစဉ်တင်ဆက်တဲ့ဒရိုက်လေးလိုင်းစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA ကအခုတန်လွှင့်နေတဲ့တနင်္လာစီစဉ်အားလုံးကိုစီစဉ်ပြည့်ပြည့်ချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိအစားဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ် kilohertz 11965နဲ့ kilohertz 9355တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့ကြာနေသေးတဲ့အချိန်လေးအတွင်းမှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ရှင
်ယူကရိန်းနိုင်ငံမှာရုရှားလူလာတဲ့ခွတ်တွေ့ရေးဝါဒီတွေကစစ်ဖက်တဲ့ယူပို့ဆောင်ရေးလေယာဉ်စင်းကိုပစ်ချလိုက်တာကြောင့်လေယာဉ်ပေါ်ပါလူ49ဦးစလုံးသေဆုံးသွားတယ်လို့ယူကရိန်းရှေ့နေချုပ်ယုံကပြောလိုက်ပါတယ်ယူကရိန်းလီဒါကအီလျူရှင်86လေယာဉ်ကိုတဘုံတွေပစ်ချတဲ့အတွက်တပ်ဖွဲ့ဝင်40နဲ့လေယာဉ်ဝန်ထမ်း9ဦးစနစ်စောပိုင်းကတည်ဆုံသွားတယ်လို့ရှေ့နေချိုယုံကပြောတာပါ။အာဖဂန်နစ္စတန်နိုင်ငံရဲ့ဒုတိယအကြော့သမ္မတရွေးကောက်ပွဲအတွက်မဲပေးတာပြီးဆုံးသွားပြီဖြစ်ပြီးမဲတွေကိုစတင်ကြီးတွက်နေပါပြီ။သမ္မတလောင်းကိုယ်စားလှယ်နှုတ်ဖြစ်တဲ့အဗ်ဒူလာအဗ်ဒူလာနဲ့အက်ရက်ဖ်ဂါနီတို့နှစ်ဦးကြားရှင်ပြန်ရတဲ့ဒီကနေ့မဲပေးပွဲကိုအကြမ်းဖက်နှောက်ယှက်သွားမယ်လို့တာလီဘန်တွေကချင်းချောက်ခဲ့တာပါ။ဒါပေမဲ့လည်းတိုက်ခိုက်မှုကြီးတွေမရှိခဲ့ဘဲတနစ်တာကုံဆုံးလာတာနဲ့အမျှနိုင်ငံတော်မှစိတ်သက်သာရာရလာကြတဲ့ပုံတော်ရှိပါတယ်။လမ်းမထောင်ဘုံတွေနဲ့ဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်တာတွေအပါအဝင်အသေးစားတိုက်ခိုက်မှုပေါင်းကတော့150ကျော်ရှိခဲ့တယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။အီရန်နိုင်ငံမြောက်ပိုင်းမှာဒီသတင်းပတ်အတွင်းရှေ့ဆက်ထိုးစစ်ဆင်နေတဲ့အစ္စလာမစ်စစ်သွေးကြွတွေကိုရင်ဆိုင်တိုက်ခိုက်ဖို့အတွက်ရာပေါင်းများစွာသောအီရန်လူငယ်တွေဟာဘဲဂရက်မြို့တော်နဲ့တခြားနေရာတွေမှာဖွင့်ထားတဲ့စခန်းတွေမှာဒီကနေ့ကိုယ်တော်နဲ့ကိုစီရင်ပေးသွင်းနေကြပါတယ်။ဘရာဇီးနိုင်ငံကအင်ရှင်မြေလက်ခံကျင်းပနေတဲ့ကမ္ဘာ့ဘောလုံးပြိုင်ပွဲဒီကနေ့ပွဲစဉ်တွေကတော့ဇွန်လ14ရက်မြန်မာစံတော်ချိန်ည10:00ခွဲမှာအိုးစုစီကကိုလံဘီယာနဲ့ဂရိဇွန်လ15ရက်နေ့မနေ့တနာယီခွဲမှာအိုးစုဒီကဥရုဂွေးနဲ့ကော့စတာရီကာဇွန်လ15ရက်မနေ့6နာရီခွဲမှာအိုးစုဒီကပဲအင်္ဂလန်နဲ့အီတလီဇွန်လ15ရက်မနေ့9နာရီခွဲမှာအိုးစုစီကအိုင်ဗရီကိုစ်နဲ့ဂျပန်တို့အသီးသီးရှင်ပြိုင်ကစားကြပါမယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုချောချောသိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညာစီစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ကျမတော့နန္နာချမ်းပါ VOA American တန်ညာဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ24 25နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းသောရရှင်တွေကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.